Welcome to the Voice of America in Burmese.
မင်္ဂလာညနေချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ12ရက်နေ့စနေနေ့ညဘက်9နာရီနဲ့10နာရီအစီအစဉ်တွေကိုတော့ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်လပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးသွားမှာပါဒီအိန္ဒိယအလဲပိုင်းကလူစီကားရစားတောက်ဆိုင်တစ်ဆိုင်မှာ gas မိဖို့ကြောင့်သုံး gas o ပေါက်ကွဲခဲ့တာကြောင့်လူ60လောက်သေဆုံးသွားခဲ့တာနောက်ဒီဆယ်စုနှစ်တည်းအတွင်းဂျပန်နိုင်ငံမှာရေကြီးမှုတွေဖြစ်ခဲ့တာကြောင့်အခုအခါမှာဒီရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလိုက်လံဆောင်ရွက်နေပြီးဒီကနေ့မှလည်းဂျပန်နိုင်ငံမှာငလျင်ထပ်ပြီးတော့လှုပ်ခဲ့တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နော်လဖိုင
်ကောင်းပါပြီရှင်ဒီကနေ့ထူးခြားတဲ့သတင်းကတော့ NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့ KRP နဲ့ခီးစင်ဟောပြောပွဲတွေကိုကိုရိုင်းလိုက်ပါခဲ့တဲ့ NLD ပါတီ KRP နဲ့ဥက္ကဋ္ဌဒေါက်တာခင်စီသူကအခုလိုပြောပါတယ်
အကျောက်တရားဆိုတာအင်းကထောင်ချင်းချောက်ခဲ့တယ်ဤသူလူတို့ရောဝန်တန်းတို့ရောချင်းချောက်တာမျိုးလက်မခံရပါဘူးဒီချင်းချောက်လို့ရှိရင်ဒါတရားဝင်ပေါ့အပြင်ဖက်ဖြစ်တ
ဲ့အပြည့်အစုံကတော့နောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့စနေနေ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှနဲ့အတူဒုတိယပိုင်းနာရေးဝက်မှာတော့ကိုတောင်းညွန့်ဦးတင်ဆက်မှတ်တမ်းရေးလေးလိုက်အစီအစဉ်ကိုနားဆင်ရအောင်ပါပါအခုအရင်ဆုံးတော့စနေညပိုင်းထိပ်တန်းရောက်သတင်းတွေကိုကိုအောင်အောင်နဲ့ကိုတောင်းညွန့်ဦးတော့ကြေညာပေးကြပါပါရှင်
ယောက်တဲ့မနဲ့လူ108ယောက်တဲ့မနဲ့တည်ဆုံးပြီး230ကျော်တန်ရရခဲ့တဲ့ Saudi Arabia နိုင်ငံမက္ကာကအကြီးဆုံးဗလီကြီးအပေါ်ကိုဝင်ကြီးဆက်ဂရင်းကြီးတခုဘာကြောင့်ပြိုကျခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီး Saudi Arabia ဆစဉ်စုံစမ်းနေပြီဖြစ်ပါတယ်တောက်ကြနေဝိပုစုတောင်းပွဲအတွက်စီယုံကြစဲမှာဒီဝင်ချီဆက်လက်တံဟာဘလီမိုးကိုဖောက်ပြီးတော့လဲကြခဲ့တာပါအစ္စလာမ်တွေအထွတ်မြတ်ထားရဒီနေရာမှာနှစ်စင်ကျင်းပတဲ့ hatch ဘုရားဘူးရာဒီမကြောက်ရောက်မီရပိုင်းလိုမှာခုလိုဖြစ်ပွားခဲ့တာပါပြိုလဲကြတဲ့ဝင်ချီဆက်အကျိုးအပဲ့အပိုင်းစတွေသွေးစောနေတဲ့ဘုရားဘူးတွေရဲ့ဝေယုံတွေကို online လူမှုကွန်ရက်ကပုံတွေထဲမှာတွေ့ရပါတယ်ဒီဘလီရင်မြင်ကိုချက်တွင်မှုအတွက်လောက်ကင်နေကြတာဖြစ်ပါတယ်မိုးတဲတဲမဲမဲရွာနေတဲ့အောက်မှာလေးတိုက်အားလိုက်ပြင်းထန်တာကြောင့်အဓိကပင်မဝင်ချီဆက်ဟာဟန်ချက်မထိနိုင်တော့ပဲပြိုလဲကြတာဖြစ်နိုင်တယ်လို့ဘလီရဲ့အသံဖန်းအင်ဂျင်နီယာတဦးဖြစ်တဲ့မိုဟာမက်တဟာက VOA ကိုပြောပါရယ်ဂရင်းပြိုလဲကြချိန်မှာဖျားဝိပုဆူတောင်းသူတွေဟာအမရာလို့ခေါ်တဲ့ဆူတောင်းပွဲတရက်ကိုကျင်းပနေတာဖြစ်ပြီးသူတို့ဟာဘလီရဲ့အလေတဲတဲကအစ္စလာမ်တွေအထွတ်မြတ်ထားရနေရကိုစက်ဝိုင်းပုံတံဝိုင်းပတ်နေကြတာလို့ဆိုပါရယ်ခင်ဗျာ
ဥရောပသမဂ္ဂနိုင်ငံတွေတဲကိုဒုက္ခသည်တွေအစုပြုံလိုက်ဝင်ရောက်နေတဲ့ကိစ္စဟန်တာယီစီးရီးယားအင်ဂျင်နိုင်ငံတွေရဲ့ဆောင်ရွက်ချက်ကိုဥရောပအနေနဲ့ကြီးမားတဲ့အကူအညီပေးအစီအမံတရားဆောင်ရွက်ဖို့ဆိုပြီးတော့ဟန်ဂရီဝင်ကြီးချုပ်ဗစ်ကတာအိုပန်ကတိုက်တွန်းလိုက်ပါတယ်ဟန်ဂရီနိုင်ငံကတဆင့် EU တဲကိုဒုက္ခသည်တွေနောက်ထပ်ဝင်ရောက်ခွင့်မပေးနိုင်ဘူးဆိုတာကိုခြေခံပြီးတော့ဂျာမနီနိုင်ငံဘယ်သတင်းစာကိုဝင်ကြီးချုပ်အိုပန်ကတောက်ကြနေတုန်းကပြောဆိုသွားတာဖြစ်ပါတယ်အနောက်နိုင်ငံတွေကိုတောက်ရောက်ဖို့မျှော်လင့်ချက်နဲ့ဒုက္ခသည်အတော်များများဟာအခုဟန်ဂရီနိုင်ငံတဲကိုလည်းရောက်ရှိနေကြတာပါစီးရီးယားဒုက္ခသည်တွေအနေနဲ့စီးရီးယားအင်းကြီးချင်းကဒုက္ခသည်စခန်းတွေမှာလုံလုံခြုံခြုံနေဖို့နေရာရှိထားပြီးဖြစ်တယ်လို့ဟန်ဂရီဝင်ကြီးချုပ်ကပြောပါတယ်။ဥရောပတိုင်းပြည်တွေဘက်ကသွားရောက်ဖို့ကြိုးစားကြတာဟာလုံခြုံဘေးကင်းဖို့ထက်နေထိုင်မှုဘဝပို့ပြီးတော့ကောင်းမွန်တဲ့နေရာကိုရှာဖွေသွားရောက်တာဖြစ်တယ်လို့သူကပြောပါတယ်။စီးရီးယားအင်းကြီးချင်းတွေဖြစ်ကြတဲ့တူရကီ၊လေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေကိုပေးဖို့အတွက်အကူအညီဒေါ်လာ 3.4 ဘီလီယံရရှိဖို့ EU မှာပါတဲ့တိုင်းပြည်တိုင်းဟာ EU ဘဏ္ဍာငွေအတွက်နောက်ထပ်တရာခိုင်နှုန်းစီထည့်ဝင်သွားကြဖို့လဲသူကတိုက်တွန်းပါတယ် EU နေဆက်တွေကိုဖွင့်ထားမယ်ဆိုရင်တော့ဒုက္ခသည်တွေကို EU နိုင်ငံတွေကနေပြီးတော့ဒုက္ခသည်တွေတိုင်းငံဘလောက်လက်ခံမလဲဆိုရဲခိုးယူသတ်မှတ်မှုဟာလည်းအိပယ်မရှိဘူးလို့သူကပြောပါတယ
်စီးရီးယားဆိုရကိုရုရှားကစီးရီးကူညီတွေတိုးပေးလိုက်တာဟာအမေရိကန်ပါဝင်သူဦးဆောင်နေတဲ့မဟာမိတ်တွေရဲ့စီးရီးယားနိုင်ငံတွင်ပြည်ပခါတွေကိုနိုင်ငံရေးအရာဖြေရှာဖို့ကြိုးစားနေတာတွေကိုတားဆီးပစ်လိုက်နိုင်တယ်လို့အမေရိကန်သမ္မတဘရိုက်ကိုဘာမာကပြောဆိုလိုက်ပါတယ်စီးရီးယားသမ္မတဘရှားအဲအာဆက်ဆွေးရကိုစီးရီးကူညီတွေတိုးမြှင့်ပေးသွားမယ်ရုရှားရဲ့မဟာဗျူဟာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့တုံ့ပြန်ဆောင်ရွက်သွားလိမ့်မယ်လို့တောက်ကြနေမှာသမ္မတကပြောပါတယ်ရုရှားနိုင်ငံအနေနဲ့နိုင်ငံပေါင်း60ပါဝင်တဲ့မဟာမိတ်အဖွဲ့နဲ့လက်တွဲလှုပ်ဆောင်သွားမယ်ဆိုရင်ဘရှားအဲအာဆက်ဆွေးရစီကနေဘာသာရေးအရာအလဲလက်သဘောထားရှိတဲ့မဟာမိတ်အဖွဲ့ကိုအာဏာအလွှဲပြောင်းလုပ်ဖို့နဲ့လက်နက်ကင်တပ်ဖွဲ့တွေအားလုံးကိုစုစည်းပြီးနိုင်ငံတွင်းတည်ငြိမ်မှုရရှိအောင်လုပ်ဖို့ဆိုတဲ့ဖြစ်နိုင်ခြင်းအနေအထားတစ်ခုလည်းရှိပြီးဒါဟာလည်းသူတို့ရဲ့ညီမှန်းချက်ဖြစ်တယ်လို့သမ္မတဥပမာကပြောဆိုပါရခင်ဗျာ
Iran nuclear ye nengadika the vote ni jeha, Iran nuclear season go yet and see mam hope ne lame ni dwe American and Mohammed Nangandigu and ye pissy make saya pitelu American outlet door mimi lunye comedi okutaga pioware. Iran nuclear and tolo mu dasi nae dwe, Iran nengadika the vote in jeku, lemakan pe chabu de outlet ma mekwe keja be not any comedi okta pitu Michael McGogal, machapi piosurawa. A telodomaro tigisagu, jalari niga mekweama, Iran nuclear the vote ni jepo, kankabu, Republican beka, juvane su pijaku. Democrat Teludor Maduga TDO Handa Nangijawale.
You American than Yava Yamabada Sisenigu, Yavai Kunaigani Senai T. Lidomida Nasali, Kilohax Tinetonia Konga, Lidomida Nasanga, Kilohax Tite Kuchanga, Lidomida Tonsane, Kilohax Koton Ninga, Lidomida Nazette, Kilohax Nashishangane. Sunday at the Negro Nirima, I let me that Yako say Kiluhak Stinga Kongarugani, Chone Penny Valation.
Doubtani Yabet Renego Vioigan is selecting Yanivare. India lay by my sheet, Lucy Gaya, Saddle Scientist, Sandre, Mibo Jango. Casso Paukera Jang Lucius a good and manate zombie, they allow Dana Yagaware. Digre Paukwe Mujau, they so do. A year and not a dual and Nilu and Abaniga Piosu Tawarekia.
Segunenge Anapa di Lulu Shamupa di PAP Ha, Ku Yukopwema, Miazun and Nanya Dore. Taujanima located Parliament, Yukopwema, PAP Party Nine, Toligo Kerke, Shimpia, Yali, Melu, Miazugani, Tosa, Gejarawa, Matim Mala or Miazugania Yadorawa. Niabong Shisa Kuguma, Shisa Tonia, Yagano Apito, Kunase, Yaganongu, PAP Padiga, Nanya, Kerawa. Yukopwe on Wakamupine, PAP Padia, Lulu Suwebu, Jimba Yamaro. ဝင်ကြီးချုပ်လီရှင်လုံတက်ရောက်ပြီးတော့နောက်ပိုင်းမှာပြည်တွင်းသတင်းဌာနတွေအတွက်သတင်းစာရှင်းလင်းမှုတက်ရောက်လုပ်ပါတယ်ဒီရွေးကောက်ပွဲရလဒ်ကိုကြည့်မယ်ဆိုလို့ရှိရင်စင်ကာပူနိုင်ငံသားတွေဟာအချိန်နှီးမှန်ကိုသိနာလေပြီးတော့စင်ကာပူနိုင်ငံကောင်းကျိုးအတွက်ကျွန်တော်တို့အားလုံးညီညွတ်နဲ့ကောင်းဆုံးစုဖွဲ့မှုလှုပ်ထားနိုင်လိမ့်မယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုရအောင်ဆိုတာကိုပြသက်
မျိုးပြင်မမှာရေကြီးရေရှမ်းမှုကြောင့်ပိတ်မိနေသူတွေကိုဒီကနေ့မှဆက်လက်ရှာဖွေနေပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအဲ့ဒီနေရာတွေကိုဒီကနေ့သွားရောက်ပြီးမြေရေရှမ်းတက်နေတဲ့ဆိုးဆိုးရွားရွားအခြေအနေတွေကိုသူမျက်မြင်တွေ့ခဲ့တယ်လို့ဒီပျက်စီးဆုံးရှုံးမှုပမာဏကိုသူအိမ်ပြန်ရောက်တဲ့အထိမြင်ရောက်နေတယ်လို့ပြောပါတယ်။ရေကြီးရေရှမ်းမှုတွေအတွင်းပျောက်ဆုံးသူ16ဦးကိုအခုခါမှကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေပြီးဂျိုးဆုံမျိုးကန်တချို့ကတော့သူတို့အိမ်တွေကိုဆေးကြောတန့်စင်နေပါတယ်။ဒီရေကြီးမှုအတွင်းမှာလူ3ဦးသေဆုံးပြီး2000ကျော်ဒဏ်ရာရခဲ့တယ်လို့အာနာပိုင်နီကပြောပါတယ်အခုကမှရေဖုံးလွှမ်းနေတဲ့ကားလမ်းတွေအသုံးပြုမှုကိုပိတ်ပင်ထားဆဲဖြစ်ပြီးဒီကနေ့မှာပဲတိုကျိုမြို့မှာလည်းပြင်းအား 5.1 magnitude ရှိတဲ့ငလင်လုတ်ခတ်ခဲ့တယ်လို့ဂျပန်အရာရှိတွေကပြောပါတယ်နောက်ဆက်တွဲအခြေအနေတွေကိုတော့သေချာချာတော့မသိရသေးပါဘူးဩဂုတ်လ18ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့တန်တရာရှိသူ12ဦးမြောက်ဒီနောက်တဦးကိုဖမ်းဆီးဖို့အတွက်ထိုင်းနိုင်ငံကဖမ်းဝင်ရန်ထုတ်ပြန်လိုက်ပါတယ်။စစ်ပတ်သုံးပစ္စည်းတွေတရားမဝင်လက်ရှိလက်ဝယ်ထားရှိမှုနဲ့ပတ်သက်ပြီးအဗ်ဒူဆဒါအဗ်ဒူဒါရီဟာမန်ကိုဖမ်းဝင်ရန်ထုတ်ပြန်ခဲ့တာလို့ဒီထိုင်းရဲတပ်ဖွဲ့ပြောခွင့်ရအကြီးအကဲဒူပိုချိုကြီးပရာယော့တာဗွန်စီဗီကပြောဆိုခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့တွေကိုကိုအောင်နဲ့ကိုတောင်းညွန့်ဦးတို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုနားဆင်ရမှာပါ။အခုပထမဦးဆုံးနားဆင်ရမယ့်သတင်းဆောင်ပါကတော့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ကြားပီနဲ့ခီးစင်မာဒီကနေ့တော့ရှားတော်ဒေတာခန်တွေဘာသာရေးကောင်းဆောင်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။ NLD ပါတီကအနိုင်ရခဲ့ရင်တိုင်းရင်းသားအခွင့်အရေးတွေကိုအာမခံချက်ရှိမဲ့ Federal ပြည်ထောင်စုစနစ်ကိုဦးစားပေးလှူဆောင်သွားမယ်လို့ပြောဆိုပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဟောပြောပွဲတွေကိုကိုတိုင်လိုက်ပါခဲ့တဲ့ NLD ပါတီကပီနဲ့ဥက္ကဋ္ဌဒေါက်တာခင်စီသူကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီကပီနဲ့ကလူလူနဲ့ဒီကနေ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်အဓိကဘာပြောသွားပါလဲခင
်ဗျ။အတိုင်းသားကိစ္စပါပဲ။သူကဗမာပါတီလို့ထင်တာကိုလည်းသူတရားစဉ်းစားရှင်းပြရပါဘောနော်။အကျောက်တရားကိုပြောတယ်အကျောက်တရားဆိုတာအင်းတော့ပြည်သူလူထုရောဝန်ထမ်းတွေရောချင်းချောက်တာမျိုးလက်မခံရပါဘူးချင်းချောက်လို့ရှိရင်ဒါတရားဥပဒေပေါ်ရဲ့အပြင်ဖက် ဖြစ်တဲ့အတွက်သူတို့လည်းတိုင်တောလို့ရပါတယ်ဆိုရယ် message ပေးတယ်ဖြစ်နောက်ပြီးတော့မဲတော့ကျမစင်းသွားကြည့်ဖို့လို့မဲပေးရမှာလို့တော့အကြံပြင်းလေးရတော့ပြောသွားတယ
်ဆိုတော့တိုင်းသားဒေသဖြစ်တဲ့ဒီကယားပြည်နယ်မှာဒီတိုင်းသားအခွင့်အရေးတို့နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘာဒီအလင်းပေးပြောတာရှိပါလဲ
တော့တော့ဒီဖက်ဒရယ်ဆိုတဲ့စကလုံးကသူပြောနေကြပါပဲဖက်ဒရယ်ဆိုတဲ့စကလုံးကပြောရင်တော့ဖားနာပေါ့နော်အဲ့လိုလေးကြောက်စရာစကလုံးတစ်ခုနေနေကိုအစိုးရဖွဲ့ကအဲ့ဒါလိုမြင်အောင်လဲလုပ်ထားတာဒါကြောင့်မလို့ဘယ်သူမှလည်းမပြောရဲဘူးပေါ့နော်အဲ့တော့ဒီဒေါ်စုအနေနဲ့ဒီကျွန်တော်တို့ကဗမာပါတီမဟုတ်ဘူးတိုင်းသားအလုံးကိုကိုစားပြုတဲ့ပြောင်စုပါတီဖြစ်တဲ့ဖက်ဒရယ်စာဒီမိုကရေစီစစ်စစ်နဲ့တွားတဲ့ပြောင်စုကိုခေါ်တာပါဖက်ဒရယ်ကိုခေါ်တာပါလို့သူပြောတယ်အဲ့ဒီမူတိုင်းပဲသူတွားမယ်လို့ပြောပါတယ်ဆက်ဒီမိုကရေစီစာလုံးနဲ့တွားတဲ့ဖက်ဒရယ်ပြောင်စုသူထူထောင်မယ်ပေါ့အဲ့ဒါလည်းသူလုံမှာပဲအရေးဆုံးအဲ့ဒီဟာကလည်းရေးကြည့်လို့သူလုံတယ်
အချားအချက်လက်တွေရောထူးကြတာပါရှိလား
ထူးကြတာအဲ့ဒီမကြောက်ဖို့ပါပဲဝန်တန်းဆိုပြီးတော့ဖြောက်ပြီးတော့မဲပေးတာတို့ဌာနဆိုင်ရာကလူကြီးကနေပြီးတော့ဝန်တန်းအားလုံးကိုစားမဲပေးရရဆိုအရင်တော့ရှိခဲ့ဘူးလေပေါ့နော်အဲ့ဒါကြောက်လို့ခွင့်ပြုထားရမျိုးလေအရင်တော့ရှိခဲ့တာအခုမကြောက်ဖို့နောက်ပြီးတော့ကိုယ့်အကူစဉ်းစားပါဘယ်ပါတီကအောင်လဲဆိုတာစဉ်းစားပြီးတော့ပါတီကိုချစ်ပြီးမဲပေးခိုင်းတယ်အဓိကတော့အပီတခုတည်းဆိုအပတီကနေပြီးမှမူဝါဒကောင်းမှဒါတိုင်းပြည်ပြည့်တတ်မယ်ဆိုတာလေးတော့သူ highlight လုပ်သွားရဲ့
သူဒေါန်ဆန်းစုကြည်အခုပြောဆိုသွားတဲ့အချက်တွေကဟိုတိုင်းသားတွေအတွက်ကဘယ်လောက်ထိလက်တွေ့ကြကြမျှော်လင့်လို့ရမလဲခင်ဗျအ
တူပြောတဲ့အတိုင်းလားတော့ရေရေတင်းတင်းလားပြည်သူလူထုကလုပ်မယ်ဆိုလို့ရှိရင်တော့ဟိုကောင်းတဲ့ရစရမှာပေါ့နော်ဒါပေမဲ့အချက်တရားဆိုတော့အခုချိန်ကတော့โอ้อย่างนี้ก็ปอปอลุนๆแล้วพี่อาไปล่ะတော့ไม่ရှိသေးဘောเนาะโหตะคောက်ดูล่ะတော့ก็တော့ฮ้อပြောป่วยตาหน้าถองนี่สิมิมิตาวันตาผิดดีဆိုပြီးတော့အစိုးရအဖွဲ့ကဝီလီထုတ်ကိုစားဆိုပြီးတော့သူညင်ကြားလွာလာပါလားအဲ့လိုဌာနဆိုင်ရာမှာဖြတ်ပါတယ်အခုဒီတပတ်ကတော့ဖြတ်နိုင်မတွေ့ရဘူးဆို
အဲ့တော့လေဒီကယားပြည်နယ်မှာအခြားဒီကရင်နီတိုင်းသားပါတီတွေလည်းဝင်ပြိုင်တာမျိုးရှိနိုင်တယ်နောက်တစ်ခုကဒီပြည်ခိုင်မျိုးပါတီကလည်းဝင်ပြိုင်တာမျိုးတွေရှိနိုင်တယ်ခင်ဗျဆိုတော့ NLD နဲ့ပြိုင်ဘက်ဖြစ်လာမဲ့အနေအထားမှာ NLD ရဲ့အလားအလာကဘယ်လိုရှိလဲခင်ဗျကျွန
်တော်တို့တော့သူကတော့ပြောသွားတာတော့ကျွန်တော်တို့ဒီဒါလည်းဟိုတခုတခြားတိုင်းရဲ့ပြည်နယ်မှာလည်းသူပြောသွားတာပဲဒီပြည်နယ်မှာဆိုစီဆိုင်တို့ဟိုဘုံတို့မှာလည်းသူပြောသွားတာပဲကျွန်တော်တို့ကဒီတိုင်းသားရှိတဲ့နေရာမှာဘာလို့လာပြန်ရလဲဆိုတာတော့သူပြောတယ်ရှိရင်လည်းကျွန်တော်အစိုးရဖွဲ့ချက်လို့ပါအဲ့လိုပဲပြောအစိုးရဖွဲ့ချက်လို့ကိုကျွန်တော်ကလာပြန်ရတာပါပေါ့ဒါတိုင်းသားကလည်းပြန်ပိုင်ခွင့်ရှိတယ်ကျွန်တော်အနေနဲ့ကလည်းပြန်ပိုင်ခွင့်ရှိတယ်ဒါကြောင့်လာပြန်တယ်အစိုးရဖွဲ့ချက်လို့လာပြန်တာပါအဲ့ဒါမျိုးပဲပြောတယ်ဆိုကျွန်တော်တို့တတိပုဂ္ဂလအနေနဲ့ပြိုင်မဲ့ဥစိုးသိမ်းမော်နော်သူတို့ဆိုလို့ရှိရင်ဘလုံးပွဲတွေလုပ်ပြီးတယ်တိုင်းခုနဆယ်ရှစ်ဆယ်တန်းနေလုပ်ပြီးပြီးတော့မှစုရင်းများများပေးရပေါ့ Sky Net တွေ present ပေးရပေါ့ဆိုလာပြားတွေပေးရဆိုတာအဲ့ဒါလည်းရှိတာပေါ့နော်ဥမာစားတော့ဆိုလည်းဥအောင်မင်းဆိုင်တွေပေးရပေါ့အဲ့လိုမျိုးကြီးတော့ကြားရပေါ့နော်အဲ့ဒါတော့ကိုယ်စလေလောက်မကြည့်ညာခင်ရှိကတော့အဲ့လိုမျိုးကြီးလုပ်တာတော့တင်ထားမိတယ်ဖြစ်
ကိုငယ်ဝင်းအောင်ကဒေါက်တာခင်စီသူကိုမေးမြန်းခဲ့တာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်နဲ့အဖွဲ့ဟာဒီကနေ့ညမှာပဲကြားပီနယ်ကနေရန်ကုန်ကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။အခုတော့နောက်သတင်းတပုတ်အနေနဲ့တော်ရရှင်တွေနားဆင်ရမှာတော့မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရေးကောက်ပွဲမှာကချင်ပီနယ်အစိုးရဖွဲ့နိုင်ရေးအတွက်ကချင်နိုင်ငံရေးပါတီတွေကကြိုးစားနေတာကိုတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကျွန်မဆက်ပြီးပြောပြမှာပါရှင်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကချင်ပြည်နယ်လူထုနဲ့ကချင်ပြည်နယ်ကိုကိုးစားပြုရှင်ပြိုင်မဲ့ပါတီကြီးသုံးခုဖြစ်တဲ့ကချင်အမျိုးသားဒီမိုကရေစီကွန်ဂရက်ကချင်ပြည်နယ်ဒီမိုကရေစီပါတီနဲ့ကချင်ဒီမိုကရက်တစ်ပါတီတွေဟာကချင်ပြည်နယ်အတွင်းမှာအမှတ်နေရာရဖို့ကြိုးပမ်းနေရဖြစ်ပါတယ်။မကြာခင်မှာကျင်းပတော့မယ့်ရွေးကောက်ပွဲအတွက်မဲဆန္ဒနဲ့50ကျော်လောက်မှရှင်ပြိုင်ဖို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုဆောင်ရွက်နေပြီလို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာကြာပြောပါတယ
်ကျွန်တော်ကအသွင်းပြင်းဒီကိုယ်စဉ်လုံးတွေအနေနဲ့ပေါ့နော်အဲဒီမင်းဆန္ဒတွေမှာသူစတဲ့လုပ်ချနေပါပြီနော်အဲ့တော့အခုအချိန်ကတော့ဒီရုပ်ကပွဲအတွက်အားလုံး ပဲလှုပ်ရှားနေကြတယ်ဗျ
။နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေနဲ့ရှင်ပြိုင်ရမယ်ဆိုရင်လည်းသူ့အနေနဲ့ယုံကြည်ချက်ရှိကြောင်းအခုလိုပြောပါဗျ။အဲ့
တော့ဒီတော့ပါတီစုံလဲဟုတ်ပြီဆိုဒီမိုကရေစီနဲ့အရာလဲဒါသူ့နဲ့ရပြီဆိုတော့ကကြတော့ပြန်ပဲတင်ရှင်ပြန်ပဲတော့ရှိကြတာပဲ။အဲ့မှာသူတို့ပြန်ရတော့ဒီပါတီကြီးနှစ်ဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးပါတီနဲ့ NLD ပါတီကတော့ကျွန်တော်ပါတီအတွက်ဒါအဓိကရှင်ပြန်ပဲတွေပါဘာပဲဖြစ်ဖြစ်ကျွန်တော်ကဒီဟိုကိုရအတော့ကိုလုပ်မယ်လေဒီလိုရှင်ကိုပြည်သူဒီကိုကတတ်တယ်ဆိုကိုရပါတီကိုတောက်ခံမှုပေးအောင်ကျွန်တော်ပြည်ယုံလှူရှားသွားမယ်အလားလာအများကြီးကောင်းတယ်လို့ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒါကျွန်တော်ကိုကိုယုံကြည်စစ်ချမှုလည်းရှိပါတယ်ခင
်ဗျကချင်မျိုးသားပါတီလည်းဖြစ်ဒေတာခံပါတီလည်းဖြစ်တာကြောင့်သူတို့အနေနဲ့အနိုင်ရရှိဖို့တေချာတယ်လို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးဂုံဂရောင်အောင်ခမ်းကအခုလိုပြောပါတယ
်ကချင်ပြည်မှာရှိတာကျွန်တော်ကချင်မျိုးသားပါတီခုအနေနဲ့ဖြစ်ပါတယ်ဒါကြောင့်ကျွန်တော်ကြံတဲ့လူတွေကိုနိုင်ပါတယ်ဘာလို့လဲဆိုတော့ကြံတဲ့လူတွေကပြည်မပါတီဖြစ်ပါတယ်တတိယကတော့ပြည်မပါတီဖြစ်တာကြောင့်မို့
အရင်တော့ကကချင်ပြည်နဲ့အစိုးရဖြစ်ခဲ့တဲ့တမိုင်းကြောင်းရှိတာနဲ့အမျှ NLD ကိုလည်းမဟာမိတ်အနေနဲ့သတ်မှတ်တာမို့လူထုထောက်ခံမှုတွေရရှိမယ်လို့ယုံကြည်ကြောင်းကချင်အမျိုးသားရေးဒီမိုကရေစီကွန်ဂရက် KNCD ပါတီရဲ့ဗဟုအတွင်းရေးမှူးဦးနော်ကြာကအခုလိုပြောပါတယ
်အဓိကဖြစ်တဲ့ကတော့ကျွန်တော်တို့ကြံ့ခိုင်ရေးလို့ကျွန်တော်တို့မှတ်ယူလို့ရတယ် NLD ကတော့ကျွန်တော်တို့1989ခုနှစ်မှာဒေါ်ဆတ်စုကြည်နဲ့ဥတင်ဦးမြေချနာပထမဆုံးခီးစင်မှာကျွန်တော်တို့မဟာမိတ်ထူထားခဲ့တဲ့အတွက်ကြောင့်မဟာမိတ်ပါတီရေလို့တော့သတ်မှတ်လို့ရတယ်ဆိုတော့ကျွန်တော်တို့ရဲ့အဓိကပါပြန်ပြက်ပါတီရေတော့ကြံ့ခိုင်ရေးပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကပြန်မူဝါဒကိုကျွန်တော်တို့ကလူထုထဲမှာချပြတဲ့တိချက်နှစ်ချက်ကကျွန်တော်တို့ရဲ့သမိုင်းကြောင်း1949ခုကတည်းကနေကျွန်တော်တို့ဒီနေ့တိုင်းနှစ်ပေါင်း60ကျော်ကြာကျွန်တော်မယိုင်မလဲမဖြူမကွဲပဲကျွန်တော်တို့ထင်းထင်းပြီးတော့ဆောင်ချောလာတဲ့တမိုင်းကောင်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဟိုထောက်ခံတဲ့သူပေါ့အဲ့ဒါတော့ရှိပါတယ
်ကချင်ပါတီကြီးတွေရဲ့အဓိကရည်ရွယ်ချက်ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့နဲ့နောက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ကချင်ပြည်နယ်မှာအဓိကပြဿနာတစ်ခုဖြစ်နေတဲ့မူရစေဝါသုံးဆွဲမှုအန္တရာယ်ကိုတိုက်ဖျက်ဖို့အတွက်အဓိကရည်ရွယ်တာဖြစ်ပါတယ်ရှင်ပြည်ရကနေစနေနေ့ညပိုင်းသတင်းတွေကိုချုပ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ရအောင်ပါကိုတောင်းညွန့်ဦးကအကူအညီတင်ဆက်ထားပါတယ်ရှင
် Facebook တုံးကြတဲ့သူတနေ့ထဲမှာသန်းပေါင်း1000ရှိခဲ့တဲ့နေ့တုန်းကအဲ့ထဲမှာမြန်မာ user တွေဘလောက်တောင်ပါတယ်လဲမသိဘူးကိုသားညုံကြီ
းဒရင်းနေတဲ့ကတန်းဆိုတော့1ဘီလီယံပေါ့ဗျာကဘာအမရှိသမျှလူ9ယောက်မှာတယောက်ကဩဂတ်စ်လ24ရက်နေ့တုန်းကတနေ့တဲ့တစ်ချိန်ထဲမှာ Facebook ပေါ်မှာခြေဆက်နေကြတာဆိုတော့မြန်မာနိုင်ငံကလည်းပါမာသိကြတာပေါ့မဆင်မြတ်မွား
တနေ့တဲ့မှာတုံးတဲ့သူ1ဘီလီယံဖြစ်သွားတာကိုကြည့်လို့ရှိရင်လူတွေကိုချိတ်ဆက်ပေးတဲ့နေရာမှာလူမှုကွန်ရက်တွေကအစွမ်းကဘလောက်တောင်ထက်တယ်လဲဆိုတာပေါ်နေပြီလေ
တကယ်ကဒီ Facebook တုံးနေတဲ့သူတစ်လမှာ1ဘီလီယံရှိနေတာက2012ခုနှစ်တည်းကဗျာစစ်စစ်ပေါင်း Facebook အကောင့်ဖွင့်ထားသူပေါင်းကလည်း 1.5 ဘီလီယံရှိနေပြီ။ဒါပေမဲ့အခုတော့တနေ့ထဲမှာဒီရေအတွက်ရှိသွားပြီဆိုတော့ဒါကဒီ Facebook ကုမ္ပဏီအတွက်တကယ်မှတ်ကျောက်တင်စရာဖြစ်သွားတာပေါ့ဗျာ
။အဲ့ဒါကြောင့်လဲ Facebook ကိုဖန်တီးတဲ့ Mark Zuckerberg ကသူ့ရဲ့ Facebook မှာအဲ့ဒီနေရာ post တင်တယ်လေ။ Facebook တုံးနေကြတဲ့သူတွေကိုလူမှုအသိုင်းအဝိုင်းတစ်ခုလို့သူကတင်စားပြီးတော့ဗားရေးလဲဆိုတော့ကျွန်တော်တို့လူမှုအသိုင်းအဝိုင်းကတဲ့ဘသူမဆိုကိုထုတ်ဖို့ပြောချင်တာကိုပြောနိုင်ခွင့်ပေးတယ်အချင်းချင်းကြားမှာပို့ပြီးတော့နားလည်မှုရှိအောင်နဲ့ခေတ်သစ်ကဘာကြီးမှာလူတိုင်းအတွက်အခွင့်အလမ်းတွေကိုဖန်တီးပေးတယ်လို့မတ်ဇာကာဘတ်ကဆိုရယ်လေ
လူလူလတ်လတ်ပုံမှန်လေးလေးနဲ့ချိတ်ဆက်နိုင်တာကမှပို့ပြီးတော့ကောင်းမွန်တဲ့ကဘာကြီးဖြစ်ပါတယ်လို့လည်းသူကပြောပါတယ
်သူပြောသလိုကောင်းတဲ့ကိစ္စတွေဖြစ်စီတာလည်းမှန်ပါတယ်လောလောလတ်လတ်ဥပမာဆိုရင်ဒီမြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက် Facebook ပေါ်ကတစ်ဆင့်အလှငွေရှာကြတယ်သွားလှူဖို့တိုင်ပင်ကြတယ်စုစည်းကြတာမျိုးတွေကတကယ်ကောင်းတဲ့ချိတ်ဆက်တာမျိုးမှန်ပါတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီ Facebook လိုမျိုးလူမှုကွန်ရက်တွေကြောင့်ပဲအငင်းပွားစရာကိစ္စတွေကလည်းရှိနေပြန်တယ်လေဥမာကိုယ့်ရဲ့အတွေ့အကြုံလုံခြုံမှုမရှိတဲ့ privacy ကိစ္စမျိုးနောက် online ပေါ်ကနေပြီးတော့စော်ကားရန်စခံရတဲ့ကိစ္စမျိုးတွေအပြင်လူမှုအတိုင်းဝိုင်းထဲမှာဒီနီးပညာရဲ့အခန်းကဏ္ဍလို့လူရည်ကျေးမှုနဲ့ဆိုင်တဲ့မေးခွန်းထုတ်စရာကိစ္စမျိုးတွေကလည်းရှိနေတယ်ဆိုတာကို Washington Post သတင်းစာဆောင်းပါးတစ်ခုထဲမှာထောက်ပြထားတယ်ရှင့်
တနည်းထဲမှာဒီကမ္ဘာလုံးက Facebook သုံးနေကြတဲ့သူ1ဘီလီယံရှိသွားပြီဆိုတဲ့အတွက်အကောင်းဘက်ကပဲဖြစ်ဖြစ်အဆိုးဘက်ကပဲဖြစ်ဖြစ်သူ့ရဲ့အခန်းကဏ္ဍကတိတ်ကိုရေးကြီးသွားတယ်ဆိုတာကတော့အမှန်ပဲ UK ထုတ် Guardian သတင်းစာကြီးမှာဖော်ပြခဲ့တဲ့ကမ္ဘာကြီးမှာ Facebook ပြောင်းလဲစီခဲ့တဲ့အချက်9ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါအတိုင်းပဲသူ့ကြောင့်အပြောင်းလဲတွေဖြစ်စေခဲ့တာကတော့ငြင်းမရဘူးဗျ
မိတ်ဆွေတငယ်ချင်းဆိုတဲ့အတိတ်ဘယ်ကို Facebook ကပြောင်းလဲစေခဲ့ပါတယ်တဲ့နှစ်ပေါင်းများစွာကွဲကွာနေကြတဲ့တငယ်ချင်းမိတ်ဆွေတွေအပြင်မှာတခါမှမမြင်မှုကြတဲ့သူတွေက Facebook ပေါ်မှာပြန်တွေ့တငယ်ချင်းပြန်ဖြစ် Facebook friend တွေဖြစ်သွားကြတာပဲတဲ့နောက်မခေါ်ချင်တော့တဲ့တငယ်ချင်းတွေကိုအပြင်မှာအဆက်ဖြတ်ဖို့ခက်ချင်ခက်မဲ့ Facebook ပေါ်မှာတော့ different unfriend လောက်လာရင်လွယ်လွယ်လေးပါပဲတဲ့
ကိုယ့်ရဲ့ကိုရေးကူတာပိုင်းဆိုရင်လည်းအပြင်မှာသာကိုနဲ့ပတ်သက်တဲ့ကိစ္စတွေကိုမျှဖို့ဝင်လေးကြတာ Facebook ပေါ်မှာကြတော့ကိုယ့်ရဲ့ဓာတ်ပုံတင်တွေမကောက်ဘူးဘယ်မျိုးမှနေတဲ့ကိုယ့်ရဲ့ email လိပ်စာဖုန်းနံပါတ်တွေကိုလူလလပဲမျှနေကြတယ်တဲ့အထူးသဖြင့်ဒီလူငယ်တွေကြားမှာပိုဆိုးတယ်ဆိုတာကိုဖြူးသူသေတနာစစ်တမ်းရဲ့အချက်တွေနဲ့ဆောင်းမားထဲမှာဥပမာပေးထားပါတယ
်ဆောင်းမားရှင်ပြောထားတဲ့နောက်တစ်ချက်ကတော့ဒီ Facebook ရဲ့အလုတ်အကင်ဖန်တီးပေးမှုပဲကဏ္ဍမျိုးစုံအတွက်ကိုအလုတ်အကင်ပေါင်းတန်းတဲ့ချီကို Facebook ကဖန်တီးပေးခဲ့တယ်အဲ့ဒီထဲမှာဒီကုန်ပစ္စည်းအတွက်ကိုစင်တင်ကြောညာပေးရရောက်မဲ့အလုတ်မျိုးရှားသွားကြတဲ့သူတွေအများကြီးပါတဲ့ကုမ္ပဏီတွေကကိုယ့်ရဲ့ customer တွေကို Facebook ကြောင့်ပဲလွယ်လွယ်သိနိုင်နားလည်နိုင်တဲ့ဘလို့ထိရောက်အောင်လို့ကြောညာရမလဲဆိုတာကိုသိကြတယ်လေ Facebook ပေါ်မှာကြောညာကြောင့်ရတဲ့ဝင်ငွေကဒေါ်လာ3ဘီလီယံကျော်သွားပြီလို့အဲ့ဒီ Guardian သတင်းဆောင်ပါတဲ့မှာပြောထားပါတယ်
မင်းကြီးရဆိုရင်လဲ Facebook ဟာတိတ်ကိုရေးပါတဲ့နေရာကနေပြီးတော့ပါလာပြီဆိုတာကိုရေးပြထားပါသေးတယ်။ဒီမှာတော့သူက2015 UK အထူးထူးရွေးကောက်ပွဲတုန်းက Facebook လိုလူမှုကွန်ရက်ပေါ်ကနေပြီးတော့ထောက်ခံမှုတွေရအောင်လို့အဓိကနိုင်ငံရေးပါတီကြီးတွေဘလောက်များကြိုးစားမဲဆွယ်ခဲ့ကြသလဲဆိုတာကိုဥပမာပေးထားပါတယ်
။ American မှာသမရရွေးကောက်ပွဲဝင်ကြမဲ့သူတွေဆိုရင်လဲမဲဆန္ဒရှင်တွေကို Facebook ပေါ်ကနေပြီးတော့စီးရုံနေကြတာတွေ့နေရပြီပဲမဟုတ်လားရှင်။အဲ့ဒါနဲ့ဆက်ဆက်လို့ပဲဒီ Facebook ဟာသတင်းဖြစ်တဲ့အရေးပေါ်သတင်းတွေကိုချက်ချင်းဖြန့်ပေးတယ်။ဘယ်ဟာကသတင်းဖြစ်တယ်ဆိုတာကိုအဆုံးဖြတ်ပေးတယ်ဆိုတဲ့အချက်ကိုလည်း Guardian သတင်းစာဆောင်းပါးမှာထည့်ထားပါရယ်။ဖြူးသူတေသနာစစ်တမ်းအရာအသက်18နှစ်ကနေပြီးတော့24နှစ်အရွယ်လူငယ်လူရွယ်တွေက87ရာခိုင်နှုန်းကသူတို့အတွက်သတင်းတွေကိုအဓိကသိရတဲ့နေရာဟာ Facebook ဖြစ်ပါတယ်တဲ့။
နိုင်ငံရေးလှုပ်ရှားမှုတွေစနစ်ပြောင်းတော်လှန်ရေးမျိုးတွေအတွက်လည်း Facebook ဟာသတင်းဖြန့်ပေးလူစုပြီးတဲ့ဂျာဂန်တစ်ခုဖြစ်လာတာကလည်းနောက်တစ်ချက်ပြ။နောက်ဆုံးချက်ကတော့ဒီ Facebook သုံးတဲ့သူတွေကပဲ Facebook ကိုပြောင်းလဲစီခဲ့တာဖြစ်ပါတယ်တဲ့အမေရိကကဒီထိတ်တန့်တက္ကသိုလ်ကျောင်းသူကျောင်းသားတွေကြားမှာချိတ်ဆက်ဖို့ဆိုပြီးတော့အဲ့ဒီအချိန်တုန်းက Harvard တက္ကသိုလ်ကျောင်းသား Mark Zuckerberg က Facebook ကိုစလုပ်ခဲ့တာအခုတော့ Facebook ဟာ Internet ကွန်ရက်ကြီးတစ်ခုလုံးကိုချိတ်ဆက်ပေးတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့ Guardian သတင်းစာကြီးမှာသုံးသပ်ချက်ဆောင်းပါးဖော်ပြထားပါတယ်
Facebook သုံးတဲ့သူတရက်ထဲမှာ1ဘီလီယံဖြစ်သွားလို့အခုလိုထူးခြားတဲ့အချက်တွေကိုရေးကြတဲ့အထက်မှာတမှုကွဲနေတဲ့နောက်ဆောင်းပါးတစ်ခုကတော့ gizmodo.com ဆိုတဲ့ IT သတင်း website မှာရေးထားတဲ့ဆောင်းပါးရှင်ကမ္ဘာပေါ်မှာလူပေါင်း9ဘီလီယံလောက်ရှိနေတဲ့အတွက်6ဘီလီယံကသူတို့ဆွေမျိုးမိတ်ဆွေတွေကိုတခြားနည်းလမ်းတွေနဲ့ဆက်သွယ်နေကြဆဲပဲပေါ့လို့ဆိုထားတာပါ Facebook CEO Mark Zuckerberg ကိုယ်တိုင်ကဒီကမ္ဘာလုံးလူတိုင်းအင်တာနက်သုံးနိုင်ဖို့ရင်းနှီးမြှုပ်နှံစူးစမ်းနေတဲ့သူဆိုတော့အခုလိုမျိုး1ဘီလီယံ Facebook ပေါ်မှာချိတ်ဆက်နေကြပြီဆိုတာကဒီကမ္ဘာလုံးကိုချိတ်ဆက်နိုင်ဖို့ရဲ့အစပဲဖြစ်ပါတယ်လို့ရေးထားတယ်မလားအဲ့လိုရေးတာက Zuckerberg အနေနဲ့ဒီကမ္ဘာလုံးချိတ်ဆက်နိုင်ဖို့ကြံ့ကြံ့နေတဲ့အပေါ်မှာစိတ်မရှိတော့တာကိုပြလိုက်တာပဲလို့ဆောင်းပါးမှာကောက်ချက်ချထားတယ်လေ
သူပြောတာလည်းဟုတ်ပါတယ်ကမ္ဘာဝကဘလောက်ဝေးလံခေါင်းတဲ့နေရာမျိုးမှမဆိုလူတိုင်းအင်တာနက်ကိုချိတ်ဆက်နိုင်ကြဖို့ဆိုပြီးတော့ Zuckerberg ကဒီ internet.org ဆိုတဲ့အစီအစဉ်ကို2013ထဲကစခဲ့တာလေထိတ်တန်းဆက်သွယ်ရေးကုမ္ပဏီကြီးတွေနဲ့ Facebook တို့ပေါင်းပြီးတော့အဖိုးခတက်တက်သာသာနဲ့လူတိုင်းအင်တာနက်သုံးနိုင်ကြဖို့ကြိုးစားနေတဲ့အစီအစဉ်မှာသူတို့အစီအစဉ်တဲမှာဆိုရင်မြေပြင်ကနေပြီးတော့အင်တာနက်ကွန်ရက်ဖြန့်ဖို့ခက်ခဲတဲ့နေရာမျိုးတွေမှာဂျိုးလူတွေမောင်းသူမဲ့ drone ရင်တွေတုံးပြီးတော့ဝေဟင်ကနေပြီးတော့ကွန်ရက်ဖြန့်ပေးဖို့အစီအစဉ်တော်မှာပါတယ်မဆုမြတ်မို့ရဲ့
အဖိုးနေတဲ့လက်ကင်ဖုန်းတွေထုတ်ဖို့နောက် data သုံးတဲ့ပမာဏနည်းတဲ့ mobile application တွေဖန်တီးဖို့ကိုလည်း Facebook ဥဆောင်ပြီးတော့လုပ်နေကြတယ်လေကိုသားညုံရဲ့နောက်ပြီးတော့ဒီ Facebook ကုမ္ပဏီဟာနည်းပညာပိုင်းမှာရှေ့ပြေးနေတဲ့ဆိုတဲ့နေရာကိုယူနိုင်ဖို့အတွက်ကိုလည်းစ조사နေတာပဲအခုဆိုလို့ရှိရင်ဒီ Facebook Messenger သုံးတဲ့သူတွေအတွက် M ဆိုပြီးတော့ app တစ်ခုကိုထွင်နေပြီလေအစမ်းထွင်ထားတာကိုတချို့ user တွေကိုတော့စမ်းပြီးတော့ပေးသုံးနေပြီအဲ့ဒီ M က Apple ရဲ့ Siri တို့ Microsoft ရဲ့ Cortana တို့ထက်ပိုပြီးတော့တာသွားတာကကိုသိကျင်တဲ့အချက်အလက်ကိုရှာပေးရုံနဲ့မကဘူးကိုရဲ့အစားဒီ online ပေါ်ကနေဈေးဝယ်ပေးတာမျိုးစားတောက်ဆိုင်မှာစပွဲကုန်တွေကကြိုပြီးတော့လုပ်ပေးထားနိုင်တယ်လို့ဆိုရဲအဲ့လိုဆိုတော့ဒီ Facebook website လိုပဲ Facebook Messenger application သုံးတဲ့သူပေါင်း1ဘီလီယံဖြစ်လာဖို့ကတော့တိတ်ကြတော့မယ်မဟုတ်ဘူးလို့ပြောနိုင်မယ်ထင်ပါတယ်ရှင
်မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်
အခုတခါတော့ပါတီအောင်နိုင်ရေးမဲဆွယ်မှုများအကြောင်းသိရမှာပါမြန်မာနိုင်ငံမှာကျင်းပတော့မဲ့အထွေထွေရွေးကောက်ပွဲမှာလွတ်တော်အသီးစီးကဝင်ရောက်ရှင်ပြိုင်ကြမဲ့လွတ်တော်ကိုစလဲရီစတင်မဲဆွယ်နေကြပါပြီပြည်သူတွေရဲ့လူမှုစီးပွားဖွံ့ဖြိုးရေးအတွက်လက်ပေးလက်ယူကြဆင်ဖို့နဲ့စတဲ့ရွေးကောက်ပွဲကတိတွေနဲ့မဲဆွယ်စည်းရုံးနေကြတဲ့အကြောင်းကိုတော့ရန်ကုန်ရုံးက VOA သတင်းထောက်မမြင့်မြင့်ခိုင်ကအစုစည်းတင်ပြထားပါတယ်ရှင
်။ဒီမှာ၈နှစ်မှာကျင်းပမယ့်2015အထွေထွေရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်ခွင့်ကိုစက်တင်ဘာ၈ရက်နေ့ကစတင်လိုက်ပြီးလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့အတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်အပေါင်းဝင်တိုင်းနာပါတီတွေသတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာမဲဆွယ်စည်းရုံးမှုတွေကိုအရှိန်မြင့်လှုပ်ဆောင်လာကြပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့ဦးတင်ဦးတို့ဟာရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့ရပ်ပေါင်း60ကာလအတွင်းပြည်သူလူထုက NLD ကိုထောက်ခံမှုအားယုံနိုင်တယ်လို့မှန်းထားတဲ့နေရာတွေကိုအကွက်ချပြီးတွားရောက်စည်းရုံးရေးဆင်ဖို့စီစဉ်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုအလုပ်မှုဆောင်ဦးဝင်းထိန်က VOA ကိုပြောပါတယ်
။တကယ်လို့စူးစမ်းမှုကတော့အပြတ်တက်နိုင်ဖို့စူးစမ်းတာ။1992ရာခိုင်နှုန်းကျော်နိုင်တယ်။2012မှာတော့90ရာခိုင်နှုန်းကျော်နိုင်တယ်။တို့တော့ဒီတခါတော့အဲ့လောက်မနိုင်တော့မှအစိုးရဖွင့်နိုင်လောက်တဲ့အထိဒီမကောမလဲအင်္ဂလိပ်လိုဆိုတော့ handsome majority ပေါ့အထိုက်လျောက်များပြားတဲ့အများစုရမယ်လို့အင်္ဂလိပ်လိုယုံကြည်တယ် NLD နိုင်လို့ရုပ်ကပွဲရအစိုးရဖွင့်နိုင်ပြီငါးနှစ်ခိုင်းကြည့်ပါပြည်သူလူမကျေနပ်လို့မဲဆန္ဒနဲ့ကမဲဆန္ဒနီးနဲ့ဖြုတ်မယ်မဲပေးပဲပြုတ်မယ်ဆိုရင်အင်္ဂလိပ်ကဖက်တယ်မနေဘူးကြည်သာနဲ့အာဏာပြေဖို့ဟုတ်လားဒီယာတုကိုဖက်တွယ်မနေဘူးအေဂျီကကြည်သာနဲ့ဆင်းပေးဖို့ခရီးပေးတယ
်ရွှေကောက်ပွဲအောင်နိုင်ရင်ပြီးခဲ့တဲ့9နှစ်တွင်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုပြည်ပြန်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးရွှေကောက်ပွဲရလဒ်ကိုတော့2030တုန်းကအတိုင်းဖြစ်လိမ့်မယ်လို့တော့မမြုံမန်းထားဘူးလို့ရန်ကုန်တိုင်းပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အသွင်ရေးမှူးဦးတာဝင်းက VOA ကိုအခုလိုပြောပါတယ်
အခု2030တုန်းကဥတုအပြတ်တက်နိုင်ပါတယ်နောက်တစ်ခါဘိုင်းနဲ့စီမံကြတော့လည်းပဲဟိုတင်အခြားပါတီကနေပြီးတော့မှအပြတ်တက်နိုင်တာဖြစ်ပါတယ်အဲ့ဒီခါကျတော့ဥတုလည်းတတိထားရတာပေါ့အဲ့ဒီတတိထားပြီးတော့မှဥတုပါတီရဲ့ဟိုတင်တွေပေါ့လုပ်ငန်းတွေကိုအတင်ပြောင်းလဲမှုတွေလုပ်တယ်ပါတီညီလာခံခေါ်တယ်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ပါတီချင်းဒီမိုစီတင်သုံးနိုင်အောင်လည်းကြိုးစားတယ်အဲ့လိုအဆင့်ဆင့်ဥတုတွေဒီကာလအတွင်းမှာအဲ့ဒီဘိုင်းနဲ့ချင်းပြီးတဲ့နောက်ပိုင်းမှာဥတုလုံးလိုက်တာဖြစ်ပါတယ်အဲ့လိုလုံးလိုက်တဲ့အခါကျတော့ဥရုပါတီလည်းပဲပို့ပြီးတော့မှဟောင်းသွားတဲ့ဆိုင်ပို့မာလာတာပေါ့2030တုန်းကလို့တော့မမျှော်မှန်းထားပါဘူးအတိုင်းသားတစ်ခုစီတော့ပြေးရမယ်လို့ထင်ပါတယ်အဲ့ခုနပြောလို့ပေါ့ဟို2012လို့လည်းမဖြစ်ပါဘူးအဲ့ဒီခါကျတော့အုံးနဲ့မှချင်းပေါ့
ဗဟန်းမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါ်ညူညူတင်းကတော့လာမယ့်ရွေးကောက်ပွဲမှာအောင်နိုင်ရင်လက်ပီးလက်ယူမှုလျှော့ချဖို့ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူပေါ်တာဝန်မကျေဘူးဆိုရင်လူထုကတက်ကြွတဲ့နိုင်ငံသားတယောက်အနေနဲ့မေးခွန်းထုတ်ပါလို့ပြောပါတယ
်အစိုးရတရက်ကိုကောင်းကောင်းထိန်းချောင်းမောင်းနေနိုင်တဲ့စွမ်းအားအန်ဒီမှာရှိတယ်အရေးချင်းရှိတယ်နော်ဒါကြောင့်မလို့အန်ဒီယာဆေးရလွတ်တော်တဲ့ရောက်လာမယ့်ဒီမိုကရေစီအင်းအားစုဆေးရတိုင်းတို့နဲ့တွဲဖက်ပြီးအစိုးရကိုကောင်းကောင်းထိန်းချောင်းမောင်းနေသွားမယ်ဘယ်လိုအစိုးရမျိုးပဲတက်တဲ့လက်ပေးလက်ယူမှုရှော့ချရေးလုပ်ငန်းကိုသူကမဖြစ်မနေလုပ်ကိုလုပ်ရမယ်မလုပ်ရင်သူ့ကို impeach လုပ်ပါနော်တခါအခုအန်တီတို့နိုင်ငံမှာပြည်သူလူထုကဖွဲ့စည်းပုံအခြေခံဥပဒေမှာပြန်တန်းထားတဲ့သူတို့ရဲ့အခြေခံခွင့်ရေးတွေကိုအပြည့်အဝမရအောင်နော်တချို့ဆိုရင်ဆိုးဆိုးဝါးဝါးကိုချိုးဖောက်ခံနေရတယ်အဲ့တော့အဲ့လိုကိစ္စတွေကိုအန်တီကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုမေးခွန်းထုတ်တယ်
အဓိကအင်အားကြီးနိုင်ငံရေးပါတီကြီးတွေအပါအဝင်ကိုယ်စားလှယ်လောင်းတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာပြည်သူလူထုရဲ့လူမှုစီးပွားဘဝအဖွံ့ဖြိုးဖို့အမှန်တကယ်ပြောင်းလဲလုပ်ဖို့လက်ပေးလက်ယူမှုလျှော့ချဖို့ဆိုတဲ့ကတိကဝတ်အမျိုးမျိုးနဲ့မဲဆွယ်စည်းရုံးကြပေမဲ့လက်တွေ့မှာအကောင့်ထဲပေါ်ပေးနိုင်မလားဆိုတာကတော့စောင့်ကြည့်ရမှာပဲဖြစ်ပါတယ်ရှင်
။မမင်းမြင့်ခိုင်တင်ဆက်တာကိုနားဆင်ခဲ့ရဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချက်မှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်အစနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအထိအစီအစဉ်တွေကိုတော့ line တုံမီတာ24 25 32နဲ့58တို့အပြင် line လက်မီတာ190တို့ကပါတိုးချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတိုင်းယုံတင်ဆက်မဲ့ direct line အစီအစဉ်လက်ပါထုတ်လုပ်သူကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးမှာပါရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီညဆွေးနွေးမယ့်အကြောင်းအရာကတော့အခုအချိန်ကဒီမဲဆက်စည်းရုံးမှုတွေစတင်နေပြီဆိုတဲ့ဖြစ်တဲ့အကြောင်းလို့မဲဆက်စည်းရုံးမှုနဲ့ပတ်သက်ပါတယ်အခုလာမယ့်ရွေးကောက်ပွဲအတွက်မဲဆက်စည်းရုံးမှုတွေကိုစက်တင်ဘာလ10ရက်နေ့ကနေစတင်ပြီးတော့ခွင့်ပြုလိုက်ပြီဖြစ်ပါတယ်အဲ့တော့ပါတီတော်များများဒီကိုယ်စားလောင်းတော်များများစတင်မဲဆက်စည်းရုံးမှုတွေလုပ်နေပြီဖြစ်ပါတယ်အဲ့တော့ဒီကျွန်တော်တို့အခုဆွေးနွေးပွဲမှာတော့ဒီမဲဆက်စည်းရုံးမှုတွေဟာဘလောက်ထိလွတ်လပ်လပ်လုံနိုင်ခွင့်ရှိလဲမြမြတတပါတီရဲ့ဈာမှာဘလောက်ထိရှိပါလဲနောက်တစ်ခါကတော့တဆက်တဲ့နိုင်ငံရေးပါတီရဲ့ဒီကော့ဒ်ကွန်တက်ကိုလည်းကျင့်ဝတ်ဆိုင်ရာကိစ္စနဲ့ပါတဆက်တဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်အသုံးဖိတ်ခေါ်ထားပါတယ်ခင်ဗျာပထမဦးကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကုစရီလောင်းဖြစ်ပါတယ်မတ်ဆန္နာမင်းမှာမတ်ဆန္နာမင်းဟာဆိုလို့ရှိရင်လက်ရှိအဖြစ်တဲ့ဒီလွှတ်တော်ကုစရီတူဖြစ်ပါတယ်အဲနောက်တူကတော့ဒီလူပေါင်းသစ်ဒီမိုကရက်တစ်ပါတီကကုစရီလောင်းဖြစ်တဲ့မတ်နှင်းနှင်းမွေးဖြစ်ပါတယ်ခင်ဗျာနောက်တတိယတူကတော့တိုင်းသားပါတီကဖြစ်ပါတယ်မွန်အမျိုးသားပါတီကအတွင်းရင်မှုနိုင်လေသမဖြစ်ပါတယ်ဒါသူသုံးဦးထဲမှာနှစ်ဦးကတော့လေလိုင်းပေါ်ရောက်နေပါပြီခင်ဗျာမဆနာမင်းကြားပါလားခင်ဗျာမဆနာမင်
းဟုတ်ကဲ့
ဟုတ်ကဲ့မဆနာမင်းတို့ဒီရွေးကောက်ပွဲမက်ဆက်စီယုံမှုတွေမဆနာမင်းကိုယ်တိုင်ဟိုဆင်းပြီးတော့ဒီစိတ်ကြီးခနောင်တူဘက်မှာလုံနေတာကြီးကျွန်တော်တွေ့ရပါတယ်ပုံနေလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့အခုကျွန်တော်အရင်ဆုံးမေးချင်တာကအခုရွေးကောက်ပွဲမက်ဆက်စီယုံမှုတွေစတင်ပြီးလွတ်လပ်ကိုလှုပ်ရှားခွင့်ရရလားအကန့်အသတ်တွေရှိပါလား
ဟုတ်ကဲ့ကျွန်တော်ရွေးကောက်ပွဲအတွက်ဆိုရင်တော့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားချက်အမှတ်1မြင်းဆောင်2014နဲ့ရွေးကောက်ပွဲဆိုင်ရာစူဝေးဟောပြောခွင့်နဲ့မက်ဆက်စီဝင်ဆိုပြီးတော့စီကံသတ်မှတ်ချက်တွေထုတ်ပြန်တာရှိပါတယ်ဒီစီကံသတ်မှတ်ချက်တွေကိုတော့ကျွန်တော်တို့သက်ဆိုင်ရာအတိုင်းနေခရိုင်နေပေါ့ခရိုင်ကော်မရှင်နေရနေပြီးတော့ကျမတို့ကိုပေးထားတာရှိပါတယ်ပြီးတော့ဒီခရိုင်ကော်မရှင်ရဲ့ဥက္ကဋ္ဌကလည်းကျမတို့ကိုဒီပေါ့စီယုံခွေးနဲ့ပတ်သက်ပြီးတော့သတ်မှတ်ထားတဲ့စီကံချက်တွေနောက်ဒီ2000code of conduct ပေါ့နော်ဒီဟာတွေကိုလည်းကျမတို့ကိုဖတ်ကြားထားတာတွေကျမတို့ဝင်းငှထားတာတွေလည်းရှိပါတယ်အဲ့တော့ဒီဟာတွေဒီစီကံတွေသတ်မှတ်စီကံနေပေါင်နေတွေကနေပြီးတော့ကျမတို့ပေါ့ဒီ2015ရွေးကောက်ပွဲကိုတော့လက်ဆက်စီယုံသွားရမှာတော့ဖြစ်ပါတယ်ဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့နည်းနည်းပြောစရာရှိတာကတော့ဒီရွေးကောက်ပွဲဆိုင်ဝေဟောပြောခွင့်နဲ့လက်ဆက်စီယုံခွင့်နေမှာတချို့ဟာတွေကတော့ကျမရဲ့တဦးတယောက်ရဲ့စိတ်အခြေအနေမှာတော့စီကံသတ်မှတ်ချက်တွေဟာတချို့ဟာတွေမှာတော့နည်းနည်းတင်းကျပ်နေတယ်လို့ဟုတ်တင်ပါတယ်ဘာဖြစ်လို့လဲဆိုဥပမာအဖြစ်သူကပြောရမှာကလူအများစုဝေးနေတဲ့နေရာတွေမှာဟောပြောစည်းရုံးတဲ့အခါမှာလူတွေကိုအနောက်ရှက်မဖြစ်စေရလို့ပြောထားပါတယ်ဒါပေမဲ့ကျမတို့တွေကပေါ့နော်နိုင်ငံရေးသမားတွေကစုဝေးဟောပြောတဲ့ဆိုတာကလည်းဟလာဟောပြောခွင့်နေကျမတို့အဲ့သမိုက်ချက်အတိုင်းပဲသမတ်ရက်တွေအတိုင်းပဲကျမတို့ကြိုတင်ပြီးတင်ထားတယ်ရက်ပေါင်း60ကကျမတို့စီယုံခွင့်ဟိုပရိုဂရမ်တွေလည်းရေးပြီးတော့တင်ထားပြပါပြီဒါပေမဲ့လည်းကျမတို့အဓိကစီယုံရတယ်ဆိုတာကနယ်မြေတစ်ခုနဲ့တစ်ခုလည်းမတူညီပါဘူးတချို့နယ်မြေတွေမှာတော့စင်တွေထိုးပြီးတော့စီယုံပိုင်ခွင့်ရှိတယ်ရုံးကန်းကျေကျေဝန်းရှိရင်လည်းရုံးကန်းတွေမှာစီယုံပိုင်ခွင့်ရှိတယ်တချို့ကျမကြားတဲ့စိတ်ကြီးခဏောင်တို့ဆိုလို့ရှိရင်ရုံးကန်းလေးတွေကလည်းနေရာလေးတွေစိတ်ချင်းနဲ့နေရာကျင်းနေဆိုတော့လူတွေစုဝေးတဲ့နေရာမှာပဲကျမတို့လူတွေကိုအဓိကတော့သတ်မှတ်ထားတဲ့စီကံချက်အတိုင်းပေါ့နော်လူတွေကိုစုဝေးတဲ့နေရာမှာတော့ကျမတို့ဟောပြောတယ်ဆိုတာကတော့လူရှိတဲ့နေရာမှာပဲဟောပြောရမှာပေါ့ဒီဟာတွေနေရာမှာတော့တချို့နေရာတွေမှာတော့သတ်မှတ်ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့စီကံချက်တွေနည်းနည်းတင်းကျပ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့လိုခုနမတ်ဆနာမင်းတို့တွားပြီးတော့စီယုံမယ်နေမြေတွေနဲ့ပတ်သက်လို့ဘယ်နည်းဘယ်ချိန်ဆိုတာကြိုပြီးတော့ကောသူတို့သက်ဆိုင်ရာကိုပို့ရလားပြောရလားအသိပေးရလား
ဟုတ်ပါတယ် Maru ye sejikanan do ne so yin no jumaru ga ye paung 60 sa po be ni be ye ma sa pi yo hu shi ye ni ya sa pi si yong bai ngwe shi de di september la shi ye ni ya ni sa pi yo no mala 6 ye ni thi jumaru program ye swe pi yo
okay
adi lo be be ni ma be ni be chin ma be ni ya ma be pauk ko ri ga ni pi yo ho pyo ba me so ye ha o jumaru a tei sait tin tha ba de
ado kozle long ni ga lwe lu chan na lu ri ho pyo kwe me ya o so ye poun sa la
အဲ့တော့လည်းမဟုတ်ပါဘူးဟိုစီကန်းချက်ထဲမှာကိုယ်စလေလောင်းကအခွင့်အာဏာအတွက်အားထားတဲ့သူတော်၎င်းကိုယ်စလေလောင်းရဲ့ပါတီကိုယ်စလေများတွေကလည်းဟောပြောခွင့်ရှိပါတယ်ဒါပေမဲ့ဘသူတွေဟောကတော့ဒီကောက်ပဲကော်မရှင်ကိုကြိုပြီးတော့ကျွန်တော်တို့တင်ထားပေးရပါတယ်ဟုတ်ကဲ့နောက်တစ်ချက်ကျွန်တော်ထပ်မေးချင်ပါတယ်မဆန္ဒမင်းတို့ကဒီအမျိုးသားဓမ္မစီဖွဲ့ချုပ်အနေနဲ့ကိုယ်စလေလောင်းတွေကတကယ
ngaya chan khan yi party phit par le chan khan yi party so lo shin tharu ma let shi a na le shi tha le apwe si phit par le a yin myet le da song dia pu bi a kaung ne lo chano ti tha par le a di a paw ma pyan mi lo di message si yom mu ri ma mya mya tat tat ko shi ya la blu yu sa par le
adhika ga ro commission paw ma juma ga ro di lo myo paw si kan jet de ပေါ့စီကံချက်တွေနဲ့တတ်မှတ်တာလာတွေအလူပုဂ္ဂိုလ်ကတော့၎င်းစီကံချက်ထဲမှာပါပါတယ်လူပုဂ္ဂိုလ်ကတော့၎င်းပါတီဖွဲ့စည်းတစ်ခုကိုတော့၎င်းပေါ့နော်တိုက်ရိုက်ဟလာအနောက်ရှက်ပေးတိုက်ရိုက်ပုတ်ခတ်ဆွဲခြင်းစော်ကားခြင်းဒါမျိုးတွေမလုပ်ရဘူးဆိုတဲ့ဟာမျိုးတွေရှိပါတယ်အဲ့တော့ကျမတို့အခုမှစပြီးမဲဆွယ်စည်းရုံးတယ်ဆိုတော့ကျမတို့ဟောပြောတယ်ဆိုတဲ့ကိစ္စကိုမနှက်ပြန်မှာပဲစပါအောင်မယ်ဒါပေမဲ့ဟိုအချိန်တစ်ပြေးပြေးနဲ့အချိန်လေးကြာရက်ပေါင်းအခုကရက်ပေါင်း60တောင်ပေးထားတာဖြစ်တဲ့အတွက်ရက်ပေါင်း60လောက်ဆိုရင်အချိန်ကတစ်ပြေးပြေးနဲ့မြင့်လာတဲ့သဘောတရားမှာကျမစည်းရုံးရဲ့သဘောတရားရအချိန်အချိန်ကိုမြင့်မြင့်ပြီးဟိုတိုးလာတာရှိပါတယ်ဒီလိုတိုးလာတဲ့ပုံမှာတစ်ဖက်ကကိုနဲ့ရှင်ပြိုင်မဲ့ပါတီကြီးတွေကကို့ပုံမှာဘလို့ပြန်ပြီးတော့တုံ့ပြန်လာနိုင်တယ်လေကျမတို့ရဲ့ပါတီရဲ့မူရတော့ကျမတို့ကမှာပဲကျမတို့ပါတီရဲ့မူဝါဒတွေဟောပြောမယ်ပါတီကိုပါတီကိုမဲပေးဖို့ကျမတို့စီရင်မယ်သူများပါတီပုတ်ခတ်စော်ကားတာတွေလူပုဂ္ဂိုလ်ကိုစော်ကားတာမျိုးတွေမရှိပါဘူးအဲ့တော့တကယ်လို့မြန်တခုခုကြီးအမားရွေးနေမြန်ပါတီတခုနဲ့တခုကြားမှာဖြစ်ပေါ်လာတဲ့ဆိုရင်တော့ရွေးကောက်ပွဲကော်မရှင်ကမျက်မျက်တတလုပ်ပေးဖို့လိုအပ်ပါတယ်ကျမတို့ဟာလာဒါမျိုးတွေလည်းဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဖြစ်လာနိုင်တယ်ဆိုရင်တော့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နေပေါ်မှာမူတည်ပါတယ်ကော်မရှင်လူကြီးတွေဟာမျက်နှာမလိုက်ခြင်းနဲ့အမှန်တကယ်ပဲမျက်မျက်တတဆုံးဖြတ်ပေးဖို့လိုအပ်ပါတယ်ဒီလိုလဲဆုံးဖြတ်ပေးမယ်လို့ကျမကတော့ညွှန်လင်းပါ
မဆန္ဒမင်းအခုဒီစီယုံးဆင်းနေတဲ့စိတ်ကြီးခဏောင်တူဘက်မှာအာနာယကြက်ခိုင်ပါတီဘက်ကရောစပြီးတော့စီယုံးကြီးတွေလုံနေပြီလား
ဟုတ်ကဲ့သူတို့ကျမတို့အခုအချိန်ထိကတော့တွေ့ရတာကတော့ဆိုင်းပုတ်ထောင်တာလောက်အဆင်ပဲသူတို့အနေနဲ့တက္ကသိုလ်ပါတီအနေနဲ့တော့တက္ကသိုလ်ဖွံ့ဖြိုးရေးပါတီအနေနဲ့ဆိုင်းပုတ်ထောင်တာတစ်ခုပဲတွေ့ရပါသေးတယ်ဒီလိုမျိုးလူအုပ်လူဟိုအဝေးနဲ့တော့၎င်းစုဝေးဟော့ပြောခြင်းတော့၎င်းမလုပ်သေးပါဘူ
းဟုတ်ကဲ့ထူးခြားတာကတော့တက္ကသိုလ်ပါတီက2010ရွေးကောက်ပွဲတုန်းကဒီမတိုင်ခင်မှာလန်ခင်ပေးတာမီးရောင်အောင်လုပ်ပေးတာဒါမျိုးတွေနဲ့ဘာလို့တစုံတရာအာဏာရှိထားတဲ့အဖွဲ့အစည်းတွေနဲ့လုပ်ပိုင်ခွင့်ရှိပါတယ်အဲ့လိုအနေနဲ့လုတ်ခဲ့တဲ့အပေါ်မှာဝေဖန်ခါရပါတယ်ဒီဒီချိန်မှာဒါမျိုးတွေတွေ့ရပါလား
အခုချိန်ထိတော့ကျမရဲ့မြို့နယ်မှာတော့ဒီလိုစီယုံတာလေဒီလိုစီယုံနေဆိုတာဟောပြောစီယုံတဲ့ဟာကတော့အခုချိန်ထိမစသေးပါဘူးဒါကနားလည်ပြီးသားပါဘာလို့လဲကျမကနမူနာပြောရမယ်ကအခုလက်ရှိလေပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တယ်ဆိုတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကျမတို့ကျမရဲ့အတွေ့အကြုံရပေါ့2012တုန်းကဆိုရင်လေကျမရဲ့မြို့နယ်မှာဒီလိုပဲမဲဆွယ်စီယုံခဲ့ပါတယ်ဟုတ်လားလမ်းခင်းပေးမယ်ဓမ္မယုံနေစောက်ပေးမယ်လမ်းခင်းဖို့ဓမ္မယုံကိုနည်းနည်းသားမျိုးလုတ်ပေးခဲ့လိုက်တယ်တကယ်လို့သာသူ့ကိုမဲပေးခဲ့ရဆိုလို့ရှိရင်ဒါတွေလုတ်ပေးမယ်လို့ပြောတယ်တကယ်တမ်းကျတော့မဲလဲရှုံသွားအောင်အဲ့ဒါတွေအားလုံးကိုရက်ပြီးတော့လုံးဝဘာမှဆက်မလုပ်ဘူးတော့ပေါ့နော်ဒါတွေဟာပြည်သူလူထုတွေဈာထဲမှာတောစရာမျိုးတွေဖြစ်လာတယ်ပေါ့ဒါကတော့2012တုန်းကအတွေ့အကြုံမှာအခု2015မှာတော့ဒါမျိုးတွေမဖြစ်ဒီလိုအတွေ့အကြုံမျိုးတွေကိုလည်းလုတ်ခဲ့တဲ့ပါတီတွေနဲ့သင်ခန်းစာယူတင်တယ်လို့ထင်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုဒီနေ့အခုချိန်မှာညာလို့မရတော့ဘူးအမှန်တကယ်သူတို့အပေါ်မှာဘယ်သူလုတ်ပေးနိုင်လဲဆိုတာဝေဖန်နိုင်တဲ့အခြေအနေမှာရှိနေပါတယ်ဒီသူလူတို့ရဲ့အငယ်ရေချိန်ဆိုတာလေ2012တဲ့စာလို့ရှိရင်တော့2015မှာပို့ပြီးမြင့်တက်ပြီဆိုတာမျိုးကိုကိုကယုံကြည်ထားဖို့လိုအပ်ပါတယ်
ဟုတ်ကဲ့မဆန္ဒမင်းလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ဒီချာဆွေးနွေးမဲ့လူရှိသလိုတော့ရှိရင်ချိုးကလည်းလီလိုင်းပေါ်မှာရောက်နေကြပါပြီအဲ့တော့မဆန္ဒမင်းလီလိုင်းပေါ်မှာခဏနေပြီးပါကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါတယ်ခင်ဗျာလူပေါင်းတစ်ဒီမိုကရက်တစ်ပါတီကကုစဲလောင်းမနှင်းနှင်းဖွေးမနှင်းနှင်းမွေးရတော့ဒီမန္တလေးတိုင်းဒေသမြို့သားလွှတ်တော်အနေဖြင့်ပြိုင်မယ်ထင်ပါတယ်မနှင်းနှင်းမွေးအခုရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေစလုပ်နေပြီဆိုတော့ကျွန်တော်တို့သတိထားမိပါရယ်ခင်ဗျာအဲ့တော့ကြုံရတဲ့အခက်အခဲတွေများရှိရင်ဘာရှိလဲခင်ဗျာ
ဟုတ်ကဲ့ကျွန်မကမန္တလေးတိုင်းဒေသကြီးမြို့သားလွှတ်တော်မဲဆွယ်လာနေအမှန်ငါးကနေပြီးတော့
ဝင်ရောက်ရှင်တယ်မှာဖြစ်ပါတယ်ကျမစီယုံရမယ့်နေမျိုးတွေကတော့ဒီမြင်းချမ်းမျိုးနယ်နဲ့ငဆုံမျိုးနယ်ပေါ့နော်မျိုးနယ်တစ်ခုပေါင်းကိုစီယုံရမှာဖြစ်တယ်အဲ့လိုစီယုံမှုတွေကိုကျမတို့ကဒီရုပ်ောက်ပွဲဆိုင်ရုပ်ောက်ပွဲကွန်မရှင်ရုံးမှာပေါ့နော်ဒီရေးကိုသွားပြီးတော့စီယုံမဲ့နေမျိုးတွေကိုစီးရင်ကြိုပြီးတော့ရှင်မှုအစီအစဉ်တဲ့ခါကျတော့သူတို့ကရပါတယ်နောက်သူတို့လည်းပြင်ညာတာနောက်ကျတဲ့ကြောင့်မလို့နောက်နေ့မှလာပြီးတော့ပြင်ရင်လည်းအဆင်ပြေပါတယ်ဆိုတဲ့ခါကျတော့ကျမတို့ကအဲ့စပြီးတော့စီယုံမဲ့နေမှာပဲစီးရင်သွားတင်တယ်ပေါ့နော်ဒီနေ့ခါကြတော့သူတို့ဘက်ကနေပြီးတော့ဒီစီးရင်တွေကပုံစံမကျဘူးဆိုပြီးတော့ပြန်တင်ခိုင်းလို့ကြအောင်မလို့ကျမတို့အဲ့ဒီကိုမနှစ်ပိုင်းမှစပြီးတော့စီးရင်ထွက်ဖို့စီစဉ်ထားခဲ့ပြီမယ်လို့နေ့ကင်းပိုင်းကျမှပဲသူစီးရင်ထွက်ရတယ်ပေါ့နော်ကျမတို့အဲ့လိုစီးရင်တွေကိုတောင်းတဲ့အခါမှာသူတို့ဘက်ကဘာပြောလဲဆိုတဲ့ခါကြတော့ဒီစီးရင်တောင်းတာတခြားမဟုတ်ဘူးပေါ့နော်ဒီရေကောက်ပွဲစီးရင်ကြတဲ့အခါမှာပါတီတစ်ခုနဲ့တစ်ခုထိတ်တိုက်ဖြစ်တာတို့နောက်တခြားမတမာတဲ့ဒီကနှောက်ရက်တာတို့ကြည့်လို့နေအောင်တို့တက်ကိုဒီလုံချုံကြီးတာဝန်ယူပေးမယ်ရဲဒီနေနေကန်တွေကိုတို့ကနေပြီးဒီစီးရင်တွေကိုပြန်ပြီးတော့တင်ပြရမှာဖြစ်တယ်လို့ဆိုပါတယ်အဲ့ဒါနဲ့ကျမတို့အဲ့ဒီကစီးရင်တွေအတွက်ကိုရောက်ကြပါလေပေါ့နော်ဒါပေမဲ့အဲ့လိုပဲကျွန်တော်ထွက်သွားကြတယ်ထွက်သွားတဲ့အခါမှာဗာတွေ့ရလဲဆိုတဲ့အခါကျတော့ကျမတို့နောက်ကနေပြီးနေနေကန်ရဲတယောက်နှစ်ယောက်လောက်ကပေါ့နော်လိုက်ပြီးတော့ကျမတို့စီးရင်ခီးစင်မှာတစ်ခေါက်ခေါက်လိုက်ရဲဒါကကျမတို့ကဒါတို့တာဝန်ပေးဆိုတာကိုနားလေတကြောင်မို့ကျမတို့ဒါသုံးတရားအမမပြောလို့ပေါ့နော်ဒါမဲ့ဘလို့နှောက်ချက်မျိုးတွေ့ရလဲဆိုတဲ့ခါကျတော့ကျမတို့ရွာတရမှာပွားပြီးတော့အဲ့ဒီမှာကျမတို့လက်ခံပေးမဲ့အိမ်ပေါ့နော်အဲ့ဒီအိမ်ပိုင်ရှင်ရဲ့ခြံမိုင်းထဲမှာကျမတို့ဒီခေါပြဲဝဲလေးလှုပ်တယ်ဆွေးမျိုးဝဲလှုပ်တယ်လှုပ်တဲ့အခါမှာအဲ့ဒီဒိဋ္ဌကံရေရပေါ့နော်အဲ့ဒီအိမ်ရှင်ရဲ့သမီးလေးကိုသွားပြီးတော့အိမ်ရှင်ရဲ့ပတ်ပုံနေနံပါတ်ကိုတက်တောင်းတယ်နင့်ဖေရဲ့ဖုန်းနံပါတ်အဲပတ်ပုံနေနံပါတ်ကိုပေးပါဆိုပြီးတောင်းတဲ့ခါကျတော့ရွာသူရွာသားတွေဆိုတာကဒီလူမျိုးအနာပိုင်အဖွဲ့အစည်းနဲ့ပတ်တယ်အမဆက်ဆက်အမအမတန်မပဲသူတို့စိုးရွံပါတယ်အဲ့တော့သူတို့စိတ်တနဖြစ်ပြီးကျမတို့လာပြောတယ်ပြောတဲ့ခါကျကျမတို့အဲ့ခုနရုံးထံကိုပေါ့ပြီးဆွေးနွေးရပေါ့နော်ဒါအမတို့ကတရားဝင်စတင်ပြီးတော့မှရုပ်ောက်ပေါ်တဲ့စီယုံမဲဆွေနေခြင်းဖြစ်တယ်အဲ့တော့အင်ရှင်တွေကိုနှောက်ရက်တဲ့ရှင်းကြောက်တဲ့အပြုအမူတစ်စုံတရားမလုပ်ဖို့လိုတယ်ဒီလိုသိကျင်လို့ရှိရင်အမတို့လာပြီးတော့မြေးပါတိုက်ရိုက်လဲမြေးနိုင်ပါတယ်ဖုန်းနံပါတ်လဲယူထားနိုင်ပါတယ်အမတို့ခွင့်ကြောင်းပြီးတော့လဲဓာတ်ပုံရိုက်နိုင်ပါတယ်အဲ့လိုပြောခဲ့ပါတယ်ပြော
ခဲ့ဒီကိစ္စမျိုးနဲ့ကော်မရှင်ကိုအကြောင်းကြားဖို့မစင်စားဘူးလားမင်းနေမွေးတို့ကမျိုးနယ်ကော်မရှင်ရုံးတို့ဘာလို့ကောအကြောင်းကြားဖို့မစင်စားဘူးလားဒီကိစ္စမျိုးဖြစ်လာတဲ့ခ
ါဟုတ်ကဲ့ကျမတို့ကပထမဆုံးအချိန်ဖြစ်တဲ့ကြောင့်ဒီရဲကလေးကိုပဲရဲဝင်လာအောင်ပဲပေါ့နော်ဒါရိုက်ကျမတို့ကပြောခဲ့တယ်ပြောပြီးတဲ့ခါကျတော့သူကနားမလို့တော့ပါဘူးပြောတဲ့ကြောင့်ကျမတို့ကနေပြီးတော့နောက်မနေ့ဖက်ကဒီရွာရီကိုထွက်တဲ့ခါမနေ့ဆော့ဆော့ထွက်ရပါတယ
်ထွက်
တဲ့ကြောင့်ကော်မရှင်ရုံးကဖွင့်နေချိန်ကကိုးနိုင်ွယ်လောက်မှဖွင့်တော့ကျမတို့ကသွားဖို့အချိန်ကတော့အဆက်ခဲဖြစ်တယ်ဒါကြောင့်မို့ကော်မရှင်ရုံးကိုလည်းအကြောင်းဒီတော့အကြောင်းမကြားတော့ဘူးပေါ့နော
်
အကြောင်းမကြားပဲနဲ့ဒီအဲ့လိုဆက်ပြီးသွားတဲ့ခါကျတော့နောက်တည့်ရချားလောက်နေတဲ့ခါမှာသူအဲ့လိုအပြုမျိုးထပ်ပြီးတော့လှုပ်ပါတယ်သူ့အပြင်ကနောက်ထပ်တခြားနေနေရရဲတယောက်ပါပါပါမယ်ရဲဦးတယောက်ပါပါအ
ဲ့တော့ကျွန်တော်
တို့ခါကျသူတို့ကဘာလို့
ဟုတ်ကဲ့ပြောပါဆက်ပြောပါဘာလို့လဲဆိုတ
ာအဲဘာလို့လဲဆိုတဲ့ခါကျတော့သူတို့ကအဲ့ဒီအင်ရှင်ရဲ့မှတ်ပုံနဲ့နံပါတ်ကိုတောင်းနေပြီးတင်ဓာတ်ပုံရက်ခိုင်းနေပေါ့နော်အဲ့လိုမျိုးလုပ်တဲ့ခါကျတော့အဲ့ဒီနောက်ဆုံးအဲ့ဒီတည်းကကျွန်တော်နားရရောက်တော့ကျွန်တော်အဲ့ရဲတွေကိုတွားပြီးတော့ဆင်းနေတယ်ပေါ့နော်အဲကျမတို့တရားဝင်ကြီးဝင်ခီးစဉ်ဆောင်ရနေခြင်းဖြစ်တယ်ဒါကြောင့်မို့ဒီလိုနှောက်ရက်တဲ့အပြုအမျိုးကိုလုပ်မယ်ဆိုရင်အမားတို့ကနေပြီးတော့ဒုက္ခလုံးနေလဲဆက်ပြီးတော့လှုပ်ဆောင်မှဖြစ်တယ်ဆိုတော့သူတို့ကမလှုပ်တော့ပါဘူးလို့ပြောတယ်ဒါပေမဲ့လို့အခုဟာကတစ်ခါမကောက်နှစ်ခါရှိသွားပြီဆိုတော့ပတ်ဝန်းကျင်မှာကျမတို့ရဲ့ခေါပြောပွဲကိုမလာနိုင်အောင်နှောက်ရက်တဲ့အနေအထားမျိုးဖြစ်လာတာပေါ့နော်နောက်တခြားလူတွေလည်းသူတို့ကနေပြီးတော့ကျမတို့ရဲ့ခေါပြောပွဲကိုမသွားဖို့ပြောတယ်ဆိုတဲ့စကားသံကြီးကြားရတဲ့ခါကျမတို့ခေါပြောပွဲမှာလူနေသွားတာပေါ့နော်ဥပမာလူ200လောက်လာမယ်ဆို100လောက်လာတဲ့သဘောဖြစ်သွားတယ်ဖြစ်တော့တဲ့ခါကျကျမကအဲ့ဒီညနေမှာပဲအဲ့ဒီသက်ဆိုင်ရနေနေရဲစခန်းမှုပေါ့နော်မြင်းဆိုင်ရဲစခန်းမှုကျမလှမ်းပြီးတော့ဖုံးဆက်ပြီးတော့အကြောင်းကြားတယ်အကြောင်းကြားတဲ့ခါကျတော့သူကနေပြီးတော့စိုက်တင်တဲ့ဆောင်ရွက်မှုလုပ်ပေးပါမယ်နောက်နောက်ကိုအဲ့ဒီလိုမျိုးမလုပ်တော့ပါဘူးလို့တော့ပြောတယ်ဒါပေမဲ့အဲ့ရဲမနှမ်းနေကျမတို့ကနောက်ကူပေါ့နော်ခုချိန်ကြီးခေါက်ခေါက်နဲ့တော့လိုက်နေတော့မယ
်တစ်ဖက်ကစဉ်းစားလို့ရှိရင်မင်းနေမွေးတို့လုံသွားပြီးတော့လုံရသွားရတဲ့နေမြေတွေဝေးလံခေါင်တီလို့ဖြစ်ရင်ဖြစ်မယ်လုံချုံရေးအရာကိုသူတို့လိုက်တာမဖြစ်နိုင်ဘူးလား
လုံးချုံကြီးအရာလိုက်တယ်လို့ပြောရအောင်ကဒီကျွန်မပြပြမယ်ရုံတစ်ခုဖြစ်လာခဲ့လို့ရှိရင်ဒီလိုအရောက်ဝတ်ထားတဲ့ရဲဝန်ထမ်းတယောက်လောက်နဲ့ကဘလို့အချိန်မျိုးမှာတားဆီးနိုင်မှာမဟုတ်ဘူးလို့ကျွန်မကတော့အဲ့လိုပဲယူဆတယ်လေ
ဟုတ်ကဲ
့ဆိုတော့ကျွန်မမြင်ရတဲ့အနေအထားမှာသူ့အိတ်ထဲမှာတော့လက်နဲ့တစုံတရာပါမှာပါတော့မသိဘူးဒါပေမဲ့သူက uniform နဲ့လာတာလည်းမဟုတ်ဘူးပေါ့နော်အမှန်တကယ်ဆိုတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းကကျွန်မသိသလောက်ဆိုလို့ရှိရင်ဒီထောက်နှိုင်းရေးဆိုရင်တော့တမျိုးပေါ့နော်ရဲဝန်ထမ်းဆိုရဲ uniform ဝတ်ထားရပါမယ်အဲ့လိုမဟုတ်တဲ့ရှင်သူတို့ဒီရုပ်ဝတ်ထားတဲ့အပြင်သူတို့နဲ့စကားပြောတဲ့ခါမှာပေါ့နော်သ
ဒီအရက်တွေပါတောက်ထားတဲ့ကြောင့်မလို့အရက်တွေကနာနေပြီးတော့တခါတော့တိတ်ပြီးတော့အဆင်မပြေတဲ့ဟာမျိုးလို့တွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ချက်မိချင်းနောက်ချက်မိချင်းတော့တခါတော့အာနာပိုင်းဒီဘက်ကလုတ်တက်လုတ်ရပေါ့နောက်ချက်မိချင်းတာပါတီချင်းရှင်ပြိုင်တာတဲ့အခါမှာမျှတမှုရှိရလားဆိုတာပါကျွန်တော်ခုနကတတိပုဂ္ဂလကုစလေလောင်းတယောက်နဲ့ကျွန်တော်စကားပြောပြပါတယ်အဓိကသူပြောတာကတော့ပါတီကြီးတွေနဲ့သူတို့ရှင်ပြီးတော့ message ဆီယုံတဲ့အခါမှာသူတို့တပန်းရှုံးတယ်ပြောပါတယ်ဘာလို့ဆိုတော့ပါတီကြီးတွေကြတော့အလှပြရင်လို့ပါဦးတုံးမယ်ဆိုလို့ရှိရင်ဥပမာရန်ကုန်တိုင်းမန္တလေးတိုင်းမှာဆိုရင်ဒဇီးနှစ်စီးလောက်ဆိုရင်ကုစလေအားလုံးအတွက်ခြုံမိတယ်သူတို့လွတ်လို့ရတယ်ဒါပေမဲ့သူတို့ကြတော့တူးချင်းနေနဲ့ပို့ပြီးတော့ငွေအားဖြစ်ကောစိုက်ထုံးမှုပုံများတယ်လို့ပြောပါတယ်ခင်ဗျာဒီလိုမျိုးခံစားရပါလားမနေနေဘူးလို့ပါတီကြီးတွေ
ဟုတ်ကဲ့ကျမတို့ကအခုကျမတို့ပါတီကပေါ့နော်ဒီထောင်ဝင်ပြန်ပြကြတာလည်းမကြာသေးဘူး၁၀လဝန်းကျင်လောက်ပဲရှိသေးရဲ့ဆက်စားကြတော့ပါတီဒီစာရေးလုပ်ငန်းတွေကိုလုပ်နေတဲ့အချိန်ကာလမှာပဲကျမတို့ဒီရုပ်ောက်ပွဲကိုဖြတ်တန်းရတာပေါ့နော်အဲ့တော့ကျမတို့မှာငွေကြီးကြီးကတော့အသေးစားပေါ့အခက်ခဲတစုံတရာရှိပါတယ်ဒါပေမဲ့လို့ကျမတို့ကတိုးနေရှင်တယ်နေနေရမှာအထူးကားကတော့စိတ်ဓာတ်နဲ့ကျွန်တော်ပြည်သူလူထုရဲ့ယုံကြည်မှုပေါ့နော်အဲ့ပုံမှာပဲရှင်သန်ရတဲ့အမိသားမျိုးရှိပါတယ်ငွေကြီးကြီးကတော့ကျွန်တော်တော်တော်ကြီးလေးဆက်သေးပါတယ
်ဟုတ်ကဲ့ဒါနဲ့
ရှင်ပြိုင်တဲ့ပါတီကြီးတွေမှာကြတော့သူတို့ကလုံတစ်ခုတော့အတိုင်းအတာဒီပါတီရဲ့တည်ဆောက်မှုရောငွေကြီးကြီးရောပြည်စုံလုံလောက်မှုရှိပြီးဖြစ်နေတဲ့ကြောင့်လို့ဒီနေနေမှာဆိုကျွန်တော်တို့ကြုံရတာကတော့ဗာလဲဆိုတော့အဲ့လိုပါတီကြီးတွေပါနော်အလားပြရင်တွေကိုအခုဆိုလို့ရှိရင်ပြင်နေကြပြီဆိုတာသိရတယ်နောက်ယူကပ်ပွဲနာမည်လို့ရှိရင်နာမည်ကျော်အစိုးရတွေပါခေါ်ပြီးတော့ဒီတိစုပြောပြတာမျိုးတွေလုပ်မယ်ဆိုတာမျိုးပေါ့နော်။နောက်ဒီစားရဆန္ဒဝေဒါအစအများပြားဝေနိုင်တာလူအင်ကအများပြားတုံးနိုင်တာမျိုးတွေတွေ့ရပါတယ်။အဲ့လိုမျိုးအနေထားရင်ကျွန်တော်တို့ကရှင်ပြန်တဲ့တကြောင်မလို့တရားမျှတမှုရှိတယ်မရှိဘူးဆိုတာကသူတို့တွေဘလို့တွေဆက်ပြီးလုပ်လဲဆိုရပေါ့တော့အများကြီးမကြည့်လို့မဖြစ်ပါလေ။ဥပမာပေါ့နော်။အနာရပါတီကြီးဆိုလို့ရှိရင်သူတို့ရှိမှတုံးဆက်နေတဲ့ငွေကြေးတစ်စုံတရာကနော်ဒီရာပြည်သူနဲ့တက်ဆိုင်တဲ့ဟိုဟာဒီငွေကြေးဟဲ့မတော်ရင်ဖြစ်ဖို့ဖြစ်နေတာမျိုးတွေတွေ့ရတယ်လို့ဒီတွေ့ရပြီးပြောတယ်ပေါ့နော်ကျမတို့ကတော့မနေ့အစောကြီးဒီဖတ်သွားတဲ့အခါကျတော့သူတို့နဲ့ထိတ်ထိုက်တွေ့ရတဲ့နေရာမျိုးတော့မရှိခဲ့ဘူးဒါပေမဲ့အခုဆိုလို့ချင်းသူတို့ကအလားပြားယဉ်ကျေးနေမျိုးပေါ်မှာလိုက်လှည့်တာမျိုးငယ်ရွာတွေမှာလိုက်ပြီးတော့လှည့်တာမျိုးတွေတွေ့ရတယ်သူရင်းကလည်းမြင်များဆက်စားသုံးပြီးတော့ပေါ့နော
်
အချို့ပစ္စည်းပစ္စည်းတွေပါလက်ဆောင်ပေးပြီးတော့အဲ့လိုမျိုးတွေသင်ကြိုင်တဲ့အခါမျိုးမှာကျမတို့ကတော့ဒါစီးရင်းနဲ့ပြောလို့ချင်းကျမတို့ကဘာလက်ဆောင်မှလည်းမပေးနိုင်ဘူးနောက်အဲ့လိုမျိုးပေါ့နော်စောင်းမောက်အကြီးမျိုးအလားပြားယဉ်မျိုးသူတို့ record ဆိုဆုတ်ခိုင်းတာမျိုးကျမတို့ကလုံးဝမလုပ်နိုင်ပါဘူ
း။ဟုတ်ကဲ့။
ကျမတို့ကအဓိကရှင်ပြန်ခြင်းကတော့ကျမတို့ရဲ့ယုံကြည်ချက်နဲ့ပြည်သူလူထုပေါ်မှာတောက်လျှောက်ပေါ်တော့130လောက်ပေးဆက်ခဲ့တဲ့ကျမတို့ရဲ့လုပ်ရည်တည်နေလို့ရှင်ပြန်နိုင်ရမှာ။
ဟုတ်ကဲ့။မန္တလေးဘွေကျေးဇူးပါ။ကျွန်တော်နောက်ထပ်ဆွေးနွေးကြရလူရှိလို့ပါ။ဦးကမွန်အမျိုးသားပါတီကနိုင်လေရီတမကြားပါလားခင်ဗျာ။တွေ့ရင်မှထင်ပါလေ။ဟယ်လို
ဟုတ်ကဲ
့ဦးနိုင်လေကြီးတမားတို့အခုဒီမွန်ပြည်နယ်ဘက်မှာရွက်ကောက်ပွဲစီရင်မှုတွေလုပ်နေပြီဆိုတော့အခြေအနေလေးသိကြပါလေအာမွန်ပြည်နယ်ကဒေသခံပါတီနဲ့တခြားနိုင်ငံရေးပါတီကြီးတွေကြားမှာပြန်ဆိုင်မှုကအခြေအနေမျက်မှောက်တက်ရှိရလားဘယ်လိုရှိပါလဲ
ဆက်မဲစီရင်ကြီးတော့ဟိုဆရာကအခုလောက်ဒီရက်ရားရက်လောက်ပဲရှိတယ်ရှိသေးတယ်အဲ့တော့ဒီရိုင်းလောက်ပဲရှိသေးတယ်ဆိုတော့ခါကြတော့ပါတီပြည်သူကတော့အပြိုင်ဆိုင်ရတော့တတိယခါဖြစ်တာဒီဟိုအနောက်ဖြစ်ဖြစ်တာတွေကလည်းလည်းဆက်မရှိသေးဘူးပေါ့ဗျာအဲကျွန်တော်တခုရှိကြတာကကျွန်တော်တို့ဒီနိုင်ငံရေးပါတီတွေရဲ့ဒီလက်စွဲစီရင်ရေးလာရေးဆိုင်ရတဲ့ဒီစံပုံမှုတွေကတော့ဒီကြတော့ဒီရုပ်ပုံကောင်စီရဲ့ဒီလက်ထက်အမှတ်ပြင်းဆောင်နဲ့ဆောက်ဆက်ပြီးပါဗျာ။ကြားပါလေနော်
။ဟုတ်ကဲ့ကြားပါလေ
။ဟယ်လို
။ဟုတ်ကဲ့ကြားပါလေခင်ဗျာ။အ
ဲ့ဒီမှာဒီလက်ထက်မှာဒီကဒီလက်ထက်မှာကိုယ်ပြေလောက်အမြင်ချင်းစီရတဲ့ရက်ကနေစပြီးတော့ဟို15ရက်အတွင်းမှာဒီဟိုလက်ထက်ကြီးရဲ့အစီအစဉ်ကိုကျွန်တော်တို့ကအဲ့ဒီကော်မရှင်ကိုတင်ပေးရတယ်ဒီနေရာကကြတော့ကော်မရှင်ကစီရင်လို့ဒီစက်တင်ဘာစီရင်လို့လာရုပ်ောက်ွဲဒေသစီရင်ခုလုပ်တဲ့ဒီစင်ညာခဲ့ပြီလို့လေကိုယ်စီလောက်ဒီရင်အတူတူတက်ကြစက်တင်ဘာလ9ရက်မှာကြာခဲ့ကြာခဲ့တယ်ဆိုတော့ဒီ9ရက်နဲ့ခုရက်ကြာပါကျွန်တော်တို့ကအဲ့ဒီဝဲဆယ်စီရင်ရေးအတွက်ပြေးပြေးစရာကံပိုက်တယ်လေဒီဆိုင်ကသူကကျွန်တော်တို့အချိန်တစ်ရက်လောက်ပဲရတယ်။တစ်ရက်လောက်ပဲရတဲ့ဆိုတော့အဲ့ဒီတစ်ရက်ပြင်းမှာကျွန်တော်တို့ကစက်တုပ်ရိုက်ပြီးတော့အစီအစဉ်ကိုရေးတော့တင်လိုက်ရတယ်ပေါ့ဗျာအဲ့ဒီအချိန်ကြီ
းဟုတ်ကဲ့ပါအ
ဲ့တော့ကျွန်တော်တို့လည်းအချက်ခဲဖြစ်တယ်ပေါ့နော်ဒီအခေတလူနဲ့ ဟိုတင်ပိုင်းပြန်တင်လိုက်ရတဲ့ခါကျတော့အစ်ကျွန်တော်တို့မှာတော်တော်လေးကိုခက်ခဲပြည်တယ်အဲ့တော့ကျွန်တော်ကအဲ့ပြန်ကိုရေးဆွဲဖို့အချိန်ကဆယ်ရက်လောက်ပဲရှိကြတယ်
ဟုတ်ကဲ့အခုနိုင်လေးသမားဒီလိုက်ပေါ့ဟုတ်ကဲ့ပြောပါကျွန်တော်တို့လည်းအနှစ်ချုပ်ပြီးတော့ပြောပြပါခြားတော့ရှင်နေလေဒီလိုက်ပေါ့ရောက်နေလို့ဟယ်လိုအဟုတ်ကဲ့အကြောဆိုကုလူနိုင်လေးသမားဒီလိုက်ပေါ့မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဒီဒါဆွန်းနေမင်းမြတ်ချင်တဲ့တော့ရှင်ရှုပ်ဒီလိုက်ပေါ့ရောက်နေလို့ပါကျွန်တော်ပကောက်ကူကဥက္ကမောင်လွင်ကြားပါလားဥက္ကမောင်လေးဒီလိုက်ပေါ့ရောက်နေရဲ့ဥက္ကမောင်လေးကြားပါလားဥက္ကမောင်လွင်ဥက္ကမောင်လေးကြားပါလားဟုတ်ကဲ့ဥက္ကမောင်လေးကြားပါလားကြားပ
ါခင်
ဟုတ်ကဲ့ဥက္ကမောင်လေးကျွန်တော်တို့ဒီလေးလိုက်ပေါ့မဆက်နာမင်းရှိပါတယ်မနေ့နေ့မွေးရှိတယ်ဥနိုင်လေးတမရှိပါတယ်ဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာလေကော်မရှင်ရဲ့ဥပဒေတွေဟာဟိုဒီလက်ရရှိရင်ပြည်သူတွေရဲ့ပါတီတွေပါတီရဲ့ဟောအခုကိုယ်တိုင်မှာစိတ်နောက်ဆုံးဖြစ်စီရဖြစ်နေတယ်တိုင်းရတယ်နည်းတော့ပြင်ပြလို့ရတယ်ပြောမယ်ပြလိုက်ရင်မရဘူးကြည့်ရတော့လေချိန်ပိုင်းကြီးဖြစ်နေတယ်သူ့ဥရီကချိန်ပိုင်းဖြစ်နေပါလား
ဟုတ်ကဲ့အဥက္ကမောင်လေးကျေးဇူးပါနောက်တစ်ယောက်လေးလိုင်းပေါ်ရောက်နေပါတယ်ဦးကျော်လင်းဦးကျော်လင်းကြားပါလားခင်ဗျာ
အစီမူဆက်ဝင်စားဖို့အားရရတရားပါတယ်ခင်ဗျာ
ဦးကျော်လင်းဦးကျော်လင်းကြားပါလား
ကျွန်တော်ဒီကရက်ကောချိရော်နေမှာကျွန်တော်ရက်ကောချိရော်ကော်မရှင်ယုံခွေးလေဟာနိုင်ငံတော်ဆရာကနေပြီးတော့ကျွန်တော်တို့ယူကော်မရှင်ကယုံရက်ကွက်ကျော်တော့မယုံစစ်တာယုံစစ်တာမရှိပါဘူးယုံအဲ့ဒါရက်ကွက်ကျော်မှာဟိုယုံစစ်တာယုံရက်ကွက်ကျော်ရက်ကွက်ကျော်ကော်မရှင်ယုံစစ်ဖို့လိုပါခင်ဗျ
ကျွန်တော်ကိုကျော်မြင့်တင်ကျေးဇူးပါခင်ဗျဦးကျော်လင်းရှိပါလားဦးကျော်လင်းကြားပါလားဦးကျော်လင်းဦးကျော်လင်းလေလိုင်းပေါ်မှာမရှိတော့ဘူးတင်တယ်ဟုတ်ကဲ့ကျွန်တော်လေလိုင်းပေါ်အတန်လိုင်းနေမကောင်းလို့ပါကျွန်တော်မဆက်နာမင်းကိုပဲပြန်ပြီးကြင်ပါလေခင်ဗျာမဆက်နာမင်းကြားပါလား
ကြားပါရှင
်ဟုတ်ကဲ့ကျွန်တော်ခုနကသူတို့ဒီပါတီငယ်တွေနဲ့ကိစ္စနဲ့ပတ်သက်လို့ခုနကမဆက်နာမင်းတို့ကပြောမယ်ဆိုရင်အတိုက်ခံပါတီပေမဲ့ပါတီကြီးတရအနေနဲ့ရှိပါတယ်အဲ့တော့ပါတီငယ်တွေကသူတို့ကြုံရတဲ့အခက်အခဲတွေခုနကပြောတဲ့အခါမှာတော့မဆက်နာမင်းဒါနဲ့ပတ်သက်လို့ဗာများတုံ့ပြန်လို့ပါလေအဲ
မှန်ပါတယ်ပါတီငယ်တွေနဲ့ကတော့အဓိကကတော့ဟိုအဓိကကတော့ဒီသက်ဆိုင်ရာကိုတာဝန်ကြတဲ့မြို့နယ်တွေမှာသူတို့ပါတီရုံးခန်းတွေမရှိတာနောက်ပါတီဝင်အင်အားနေပါတာနောက်ပြီးတော့မြို့နယ်စီးလုံလုံလောက်လောက်မရှိတာတွေကသူတို့အတွက်အခက်အခဲဖြစ်ပါတယ်ကျမတို့ပိုးစလေလောင်းသတ်မှတ်လိုက်ပြီးဆိုတာနဲ့အဓိကအရေးကြီးဆုံးကဒီမြို့နယ်မှာရုံးခန်းရှိပြီးတော့မြို့နယ်ရုံးခန်းတွေရှိပြီးတော့မြို့နယ်ရဲ့စီးမြို့နယ်ရဲ့ EC အင်အားကတောင့်တင်းဖို့လိုအပ်ပါတယ်ဒီမြို့နယ်စီးအင်အားတောင့်တင်းပါမှရွက်ကပွဲအောင်နိုင်ရေးကိုကျမတို့ဒီစီးရဲ့အားကိုယူပြီးတော့ကျမတို့ကဟိုရွက်ကပွဲအောင်နိုင်ရေးကိုတည်တည်ချာချာလုပ်ရတာဖြစ်ပါတယ်အဲ့တော့ပါတီငယ်တွေအနေနဲ့ကြတော့ပါတီအင်အားကလည်းနေတယ်ရုံးခန်းအင်အားလည်းနေတယ်ဝေကြီးအင်အားကလည်းချုပ်တယ်တယ်ဆိုလို့ရှိရင်တော့တစ်ဖက်ဒီနေ့ရှင်းပြရတဲ့အခါမှာတို့မှတော်တော်အခက်အခဲရှိရဲဆိုတော့ကျမလဲဆိုကျမတို့ပါကျမတို့ပါတီကြီးဆိုရင်တော့ကျမတို့တွေကအာဏာရပါတီမဟုတ်ပါဘူးအဲ့တော့တိုက်ခံပါတီဖြစ်တယ်ဆိုပေမဲ့လည်းကျမတို့ကလူလာကျမတို့ပါတီဟာစင်းရဲတယ်ထုတ်တဲ့ငွေကြေးအင်အားမရှိဘူးဒါပေမဲ့စိတ်ဓာတ်နဲ့လူအင်အားပါတီဝင်အင်အားများပြားတယ်ပါတီဝင်ကမရထားသေးရင်တောင်ပါတီဝင်မဟုတ်ရင်တောင်ထောက်ခံမှုများပြားတဲ့ပါတီဖြစ်နေတာဖြစ်တဲ့အတွက်ဒီနေ့ဆိုလို့ရှိရင်နှစ်ရက်ရှိပါပြီလှည့်လေတဲ့အခါမှာဆိုရင်ကျမတို့အနောက်မှာလူထုကခါရမတားနိုင်တော့အောင်ကိုပဲခါရအများပြားနဲ့ကျမတို့အနောက်ကနေပြီးတော့ပေါ့နော်ဒီ message စီးအောင်တဲ့ဟာတွေ pamphlet ဝေတဲ့ဟာတွေမှာဟိုတကယ်ကိုပဲတစ်ထပ်တအားနဲ့လိုက်လုပ်ပေးတဲ့ဟိုတကယ်နှစ်ထောင်အားရစွာနဲ့ကျမတို့တွေ့ရတယ်လူထုထောက်ခံမှုအများဆုံးရနိုင်တယ်ပေါ့စီးအောင်မှုကိုလည်းနောက်ပြီးတော့အတွေ့အကြုံရင့်ကျက်တဲ့ဒီကိုယ်စလေတောင်းကြီးလည်းဖြစ်ဖို့လိုအပ်ပါတယ်ကိုယ်စလေတောင်းအစ်စ်တွေဆိုလို့ရှိရင်တော့နည်းနည်းဘယ်လိုစီးအောင်မလဲဒီစီးအောင်ရေးပုံစံတွေရဘယ်လိုပုံစံနဲ့သွားမလဲနောက်တစ်ခါကျတော့ဒီနေရပရိုဂရမ်မျိုးရေးတဲ့ဟာမျိုးတွေမှာတော့လည်းတွေ့တတ်တယ်လို့ထင်ပါတယ်။ကျမတို့ကတော့2012ရဲ့ရွေးကောက်ပွဲရဲ့အတွေ့အကြုံကလည်းရှိပြီးနေပြီဖြစ်တယ်။ဒီမျိုးနယ်ရဲ့စီးအင်အားကလည်းကောင်းပါတယ်။နောက်လူထုထောက်ခံမှုကလည်းအရန်ကောင်းတဲ့ခါကျတော့ကျမတို့ဒီအောင်မြင်မြင်နဲ့ကိုပဲဒီရွေးကောက်ပွဲအောင်နိုင်ရေးကိုကျမတို့မျိုးနယ်တွေမှာလှုပ်ဆောင်နိုင်တယ်။အများဆုံးလှုပ်ဆောင်နိုင်တယ်ပေါ့။ပါတီငယ်တွေအနေနဲ့ကတော့ဒီဟာတွေချုပ်တဲ့ဟာကဲကျတော့ရှင်ပြိုင်တဲ့ခါမှာသူတို့မှအခြေအနေဆိုပါတယ်သူတို့ထက်ပိုပူတာကတတိပုဂ္ဂလဆိုတာမှန်ပါတယ်တတိပုဂ္ဂလပုံကိုယ်ရေဆိုလို့ရှိရင်ဒီလိုမျိုးကျမတို့လူတုဆိုတာကလည်းပြေးသေးနေမှအ လာဒီလိုတရားတွေကြီးပဲဟောနေလို့ရှိရင်လူလူနားတွေကိုမရောက်ပါဘူးအဲလူလူနားတွေကိုရောက်နိုင်မဲ့ message ကိုဘယ်လိုပုံစံနဲ့ပေးမလဲမီဒီယာပုံစံကိုဘယ်လိုမျိုးသုံးမလဲနောက်တစ်ခုကဒီအမှုပညာရှင်တွေကိုဘယ်လိုအသုံးချမလဲသူတို့ရဲ့ဆွဲဆောင်မှုတွေကလည်းကျမတို့အတွက်တအားဖြစ်ပါတယ်အဲ့တော့ဒီဟာတွေကိုကောင်းကောင်းအသုံးချနိုင်ဖို့ဆိုတာပါတီငယ်တွေနဲ့တတိပုတ်လောက်ကိုကိုယ်စားလှယ်တွေဒီနေ့ကတော့အခက်အခဲဖြစ်တယ်ဆိုတာမှန်ပါတယ
်ဟုတ်ကဲ့မဆနာမီလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော်ရှင်နေခေါ်တဲ့ခါမှာကျွန်တော်ဆက်ပိုင်းဆိုင်ရာပြဿနာချူတွေဖြစ်ခဲ့တဲ့ခါကျတော့ချူတော်ရှင်နေပြောတာကိုမကြားမိတာဖြစ်ပါရှိပါလေသိခါမှာခင်ဗျာအခုကျွန်တော်ထိုင်းနိုင်ငံကရဟန်းပြူတပါးကသူတော်ရှင်တပါးဖုန်းဆက်လာပါတယ်သူအမြင်နောက်သူမင်းမြတ်လို့တာကြည့်အောင်ပါအရှင်ဖျားကြားပါလားခင်ဗျာဟယ်လိုအရှင်ဖျားကြားပါလားခင်ဗျာရှင်ပြကြားပါလားတင်မပြကြားပါပြီအရှင်ပြမိန့်လို့ရမိန့်လို့ရပါတယ်မင်းမြလို့ရမင်းမြလို့ရပါတယ
်အဲတကယ်ကြီးဦးစင်းအမြင်ကတော့ဒီဟိုမေဆန္ဒရှင်လူလူတွေဟာနေပြီးတော့အဲဒီလိုဟိုဟာ
ဟ
ိုမေကိစ္စတွေနဲ့ရင်ညှိခုနေမိအစားဦးစင်းအမြင်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အဲဒီဟိုဂျပန်ခိုက်မြန်မာတပ်မတို့အဲဗမာခိုက်တရားဗတ်တပ်မတို့တွေကနေပြီးတော့တရင်သားတွေဟာမေဆန္ဒရှင်ပြည်သူတွေအတွက်နေပြီးတော့သာနာစိတ်တကယ်တိမ့်ပြည်အတွက်အလုပ်လုပ်တယ်ဆိုလို့ရှိရင်နေပြီးတော့တရင်သားအားလုံးမှာတရင်သားကိုယ်စီအားလုံးမှာရှိနေကြတဲ့တပ်မတော်တွေဟာနေပြီးတော့ယနေ့အချိန်ခါဗမာခိုက်တရင်သားတပ်မတော်အဖြစ်နဲ့ကိုယ်တိမ့်ပြည်ကိုကိုရားဖို့အတွက်အဲမေပေမေအစာတိုက်ဖို့အရှင်တန်ပါပြီလို့ဦးကျဆွေးနွေးလိုပါတယ
်တင်မခင်ဗျာတင်မခင်ဗျာနောက်တော့ရှစ်တူလေးလိုင်းပေါ်ရောက်နေပါတယ်ဦးကျော်လင်းကြားပါလားခင်ဗျာဦးကျော်လင်းကြားပါလ
ား
ဟုတ်ကဲ့ဦးကျော်လင်းကြားပါလား
ဟုတ်က
ဲ့ဦးကျော်လင်းဆွေးနွေးလို့ရပါတယ်ခင်ဗျာတူတူတူလေးဆွေးနွေးပေးပါကျွန်တော်တို့အချိန်သေးပြတော့ဦး
တို့တွေရေခွက်တာတွေကြားတယ်စိတ်မကောင်းစရာပဲကျွန်တော်တို့ပြောမယ်ဆိုရင်60ခုနှစ်ရေခွက်ပွဲပေါ့ဗျာအဲ့ဒီလိုမျိုးရေခွက်ပွဲပြီးတဲ့နောက်အခုလူလူကျွတ်ကျွတ်ပါတကြီးတွေအားကြီးကြီးနဲ့ရှင်းပြလာတယ
်
အဖေအခုပထမဆုံးအချိန်လို့ပဲပြောရမယ်အားလုံး55နှစ်တော့ကြွားတယ်ကွာအဲ့တော့55နှစ်တော့ကြွားတဲ့ခါကျတော့သူတက်တာခလေးတွေတက်တာတက်တာမကတော့ဘူးအခု20လောက်ခလေးတွေရတယ်ဆက်ရှင်နေကြွေးမဲပေးလို့ရတော့ဒါပေမဲ့ပုံပြီးတော့စိတ်ဝင်စားကြတော့ကောင်းတာကမဲရောဒီစိတ်တော့လည်းပြောရမယ်ပြီးတော့ပင်မဲကတော့အချိန်ခံပြီးတော့မျိုးမျိုးနဲ့တော့မဲရောနဲ့နီးတော့မှပဲသူတို့ကိုယ်ရေပေးတဲ့ကတည်းကထိုးဦးမယ်ဆိုတော့အဲ့ဒီဒုက္ခကလည်းရှိတယ်ဒါကောမရှိအပေါ်မှာအများဆုံးတီးတယ်ကိုယ်ရှင်အားဖြင့်လူတွေရဲ့စိတ်ဓာတ်ကလူတွေအဖို့ပြောဆိုအားလုံးပြည့်တဲ့အတိုင်းပဲအငိမ့်သားတွေနဲ့ဟာလာဘယ်လိုပုံကိုယ်ဖော်ပြလဲဆိုပြည့်တဲ့အတိုင်းပြီးတော့မှတခါအမလုံးကြီးတွေရဲ့ပါတီကြီးတွေပါလေအဲကောင်းနေအဲ့ဒါကျွန်တော်တို့မြင်တာကတော့ခေဟောင်းကပြောမယ်ဆိုရင်တော့အဲကျွန်တော်တို့ကာကာကြီးကုံကြုံဆိုင်နဲ့အဖောင်ရဲ့အပေါင်းဆိုင်လိုပဲကြကာကာကြီးကုံကြုံဆိုင်ဖွင့်မိလို့ရှိရင
်ဟုတ်ကဲ့ကျွန်တော်15စက္ကန့်ပဲအချိန်ရပါတော့တယ်ဦးကျော်လေ
းကြွေးယူပြီးတော့နောက်ဆုံးဒီကာကာကြီးလက်ထဲရောက်သွားတာပဲအဲ့တော့အဖောင်ကလည်းအတောင်ဆိုင်ဖွင့်နေဒီမှာလောင်းလေးသာဖွင့်နေပြီးတော့ဘုံဆိုင်ဖွင့်နေအဲ့တော့ဘာလို့လဲဒီပစိုးတွေဒေါ်လုံးကြီးတွေကအပေါင်းတဲ့အပေါင်းချောက်လိုပဲအခုပတ်သက်ရှိတဲ့
ဟုတ်ကဲ့ကျွန်တော် daily life season အချိန်လေးစစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့အဓိကဒေါ်ဆန္ဒမင်းဒေါ်နှင်းနှင်းမွေနဲ့နိုင်လီသမားနဲ့ channel တော်ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
တိုင်းလေးလိုင်းအစီအစဉ်ကိုကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူကိုညံဝင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြံရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုအောင်ကကြေညာပေးပါအောင်ရှင
်ဩဂုတ်လ18ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့တန်တရားရှိသူနောက်တအူးကိုဖမ်းဆီးဖို့ထိုင်းနိုင်ငံကဖမ်းဝင်ရန်ထုတ်ပြန်လိုက်ပါတယ်စစ်သုံးပစ္စည်းတွေတရားမဝင်လဲဝယ်ထားရှိမှုနဲ့အဗ်ဒူစတာအဗ်ဒူဒါရီဟာမန်ကိုဖောင်ဝရန်ထုတ်ပြန်ခဲ့တာလို့ထိုင်းရဲပြောခွင့်ရဗထုဘိုလ်ချုပ်ကြီးပရာယတ်တာဗန်စီရီကဒီကနေ့မှပြောဆိုလိုက်တာပါအဲ့ဒီသူဟာအသက်28နှစ်အရွယ်တရုတ်နိုင်ငံကဝီဂါလူမျိုးအီဇန်ဖြစ်ပါတယ်အီဇန်ဟာတရုတ်နိုင်ငံကိုထွက်ပြေးသွားတဲ့အတွက်သူ့ကိုရှာဖွေဖို့သက်ဆိုင်ရာကိုအကြောင်းကြားထားပြီးပြီလို့လည်းထိုင်းအာဏာပိုင်ကမနေ့ကပြောပါတယ်အိန္ဒိယအလဲပိုင်းမှာရှိတဲ့လူစီကာယာစားတောက်ဆိုင်တဆိုင်ကမိဖို့ကြောင့်သုံးကက်ဆိုးပေါက်ကွဲတာကြောင့်လူ60လောက်တည်ဆုံးပြီးတော့လူ100လောက်တန်ရာရရှိသွားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညစီစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကောင်ချန်းဖြစ်ပါတယ်။ကျမနောင်လပိုင်ပါ။တော်ရရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.